Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ10ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလိုမီတာ19532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မဆုမွန်ပါရှင်
။မင်္ဂလာညချမ်းသာရှင်။ဒီကနေ့ညဘက်သတင်းတွေကိုတော့ကိုရနိုင်နဲ့ကျွန်မအနောင်လောက်လို့ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကိုဆက်မှုကြောင့်အမေရိကန်နိုင်ငံသားသူယောဂါစတင်ပြန်လာရာဝူဟန်မြို့မှာသေဆုံးသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်တန်ယုံကဒီကနေ့အကြေပြုပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းနတ်ခွန်ရာချာစီမှာခရိုင်ထဲကဈေးဝယ်ဆန္ဒကြီးတို့ကမှတော့ဒီကနေ့ညနေခင်းမှာပဲစစ်သားတဦးရဲ့တရက်နဲ့ပြစ်ခတ်မှုကြောင့်လူဆယ်ဦးထက်မနည်းသေဆုံးပြီးတော့အတော်များများဒဏ်ရာရသွားပါတယ်ဒီလိုသတင်းတွေကြားမှာပါမဆုမုံ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းလွှာတွေကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေအရေးပေါ်ကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းက3000ခွဲဝန်းကျင်ဖြစ်သွားပြီးတော့သေဆုံးသူက900ကျော်သွားပြီဖြစ်ပါတယ်။နိုင်ငံတကာမှာတော့ဒီရောဂါမကူးစက်ရအောင်ကြိုတင်ကာကွယ်ရေးအထူးစီမံချက်တွေနဲ့ဆောင်ရွက်နေပါတယ်။လိမ္မော်ရောင်အဆင့်သတ်မှတ်လိုက်တဲ့စင်ကာပူနိုင်ငံရဲ့အခြေအနေဘယ်လိုရှိပါသလဲ
။အခြေအနေတွေကြီးသူတို့တရင်တွေထုတ်ပြန်ပေးနေတယ်။နောက်ပြီးတော့သူတို့ဒီတောင်းကြည့်ရေးအဖွဲ့တွေလည်းကွန်မန်တိုင်းပဲတရင်တွေထုတ်ပြန်နေတာ
။စင်ကာပူရောက်မြန်မာနိုင်ငံသားတယောက်ပြောပြသားတာပါရှင်။ဒီလိုမျိုးနိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဗိုင်းရပ်စ်ကိုမကူးစက်ရအောင်ကြိုတင်ကာကွယ်မှုအခြေအနေတွေနဲ့အတူအကောင်းမွန်ဆုံးဖန်တီးထုတ်လုပ်မှုစုကိုရရှိခဲ့တဲ့360@ အဖွဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူစနေညတိုင်းတင်ဆက်ပေးနေကြတို့တဲ့အစီအစဉ်နောက်စနေညတဲ့လေလိုက်အစီအစဉ်မှာတော့စီရေးပိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တချို့အင်တာနက်ဖြတ်တောက်လိုက်တဲ့အပေါ်အမြင်သုံးသပ်ချက်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်နိုင်ငံသားတို့ယောဂါစတင်ပြန်လာရာဝူဟန်မြို့မှာသေဆုံးသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်တန်ယုံကဒီကနေ့အသိပြုပါတယ်။အသက်60အရွယ်ရှိပြီဖြစ်တဲ့အဲဒီသူဟာဖေဖော်ဝါရီလ6ရက်နေ့မှာသေဆုံးသွားတာပါ။ဂျပန်နိုင်ငံသားတယောက်လည်းနမိုနီယာအဆုတ်ရောင်ယောဂါနဲ့ဝူဟန်မှာသေဆုံးခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပုံရပေမဲ့လည်းအသိပြုနိုင်ခြင်းတော့မရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့တခြားနိုင်ငံတွေအတွက်ယောဂါကာကွယ်တားဆီးရေးအမေရိကန်ပြည်ထောင်စုကဒေါ်လာတန်တရာအကူအညီပေးအပ်ခဲ့တာပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ924ဦးထက်မနည်းရှိနေပြီးတော့နိုင်ငံနဲ့ဒေသပေါင်း29ခုမှာတော့ယောဂါကုသခန္ဓာသူ3000ခွဲဝန်းကျင်ရှိသွားပါပြီ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပြောကတော့အမေရိကန်ပြည်ထောင်စုကအခုလိုဒေါ်လာတန်တရာကူညီထောက်ပံ့တာဟာယောဂါကုသပြောင်းလဲရေးမှာအမေရိကန်နိုင်ငံအနေနဲ့အလေးနဲ့ထားပြီးဥဆောင်လုပ်ကိုင်ပြနေတာကိုပြသတဲ့လို့ရဖြစ်တယ်လို့တောက်ကြနေမှာပြောဆိုထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးစတင်ပြောကြားခဲ့လို့ပြီးခဲ့တဲ့လကတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးခံရတဲ့တရုတ်ဆရာဝန်လီဝမ်လျန်းသေဆုံးသွားတဲ့ပုံမှာဟောင်ကောင်ပြည်သူကြားအကြီးအကျယ်ဒေါသထွက်ပြီးတော့ဝန်နေနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အခုဆိုရင်ကမ္ဘာတဝန်းသေဆုံးသူအရေအတွက်ဟာ920ကျော်ရှိသွားခဲ့ပြီဖြစ်ပြီးဒီရောဂါနဲ့ပတ်သက်ပြီးတရုတ်ဆရာဘက်ကဖုံးဖိထားတယ်လို့ဟောင်ကောင်ပြည်သူတွေဘက်ကပြစ်တင်ပါတယ်။အသက်34နှစ်အရွယ်ဒေါက်တာလီဝမ်လျန်းဟာတရုတ်နိုင်ငံအလဲပိုင်းကဝမ်ဘိုဆေးရုံမှာအလုပ်လုပ်နေတာဖြစ်ပြီးတော့တောက်ကြနေအစောပိုင်းကပဲဒီယောဂါနဲ့ကွယ်လွန်သွားတာဖြစ်တယ်လို့ဝူဟန်ဆေးရုံကသူတို့ရဲ့လူမှုကွန်ရက်ကနေကြေညာခဲ့ပါတယ်။ဝမ်မျိုးကဈေးတစ်ခုမှာစားစယောဂါနဲ့အလားတန်းတူတဲ့အဖျားယောဂါပိုးရှိသူခုနှစ်ဦးကိုတွေ့ရှိထားပြီးအဲ့လူတွေကိုဆေးရုံမှာတီးကြခွဲထုတ်ပြီးကုသနေတဲ့အကြောင်းကိုဒေါက်တာလီကသူ့ရဲ့ဆေးချောင်းကကျောင်းသားဟောင်းတွေကိုဝီချက်ကနေပြီးခဲ့တဲ့ဒီဇင်ဘာလမှာပြောကြားခဲ့တာပါ။အဲဒီကိုရိုနာဗိုင်းရပ်စ်ကူးစက်ယောဂါကြီးကြောင့်တရုတ်နိုင်ငံတခုထဲမှာလည်းလူပေါင်း 3,000 ကျော်ယောဂါကူးစက်ခံထားပါတယ်။ဒေါက်တာလီဟာယောဂါကူးစက်မှုကိုစတင်တည်ပြီးခဲ့ပေမဲ့လည်းသူ့ကိုသတင်းမှားတွေဖန့်ချီတယ်ဆိုပြီးတရုတ်ရဲတပ်ဖွဲ့ကဇန်နဝါရီ3ရက်နေ့ကဖမ်းဆီးခဲ့ပြီးသူ့ကိုလည်းဥပဒေချိုးဖောက်ပြီးတော့အများပြည်သူမငြိမ်မသက်ဖြစ်အောင်လှုပ်ဆောင်တယ်ဆိုပြီးအတင်းကျပ်ဝန်ခံလက်မှတ်ရေးထိုးခိုင်းခဲ့တာဖြစ်ပါတယ်နော်
။ကိုရိုနာဗိုင်းရပ်စ်အကြောင်းသတိပေးပြောဆိုခဲ့တာကြောင့်အပြစ်ပေးခံခဲ့ရတဲ့ဆရာဝန်ဒေါက်တာလီဝီလိုင်းသိဆုံးခဲ့တဲ့အပေါ်တရုတ်နိုင်ငံမှာစိတ်ဆူတော့တာထွက်နေကြပါတယ်။တရုတ်ကနိုင်ငံကဆက်ဆောင်တွေမှာတော့ဒေါက်တာလီကိုတရားကောင်းလို့ခေါ်နေကြသလိုတရုတ်အစိုးရကလည်းယောဂါကူးစက်မှုကိုဖုံးကွယ်ဖို့ကြိုးစားတယ်ဆိုပြီးဆွဆွဲထားတာပါ။တရုတ်ရဲ့ Twitter လို့ပြောလို့ရမယ့် Weibo လူမှုကွန်ရက်မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရခြင်းနဲ့ I want freedom of speech ဆိုတဲ့ရေးသားချက်ကိုတာဝန်ရှိသူတွေဖြုတ်ချမပစ်ခင်လူနဲ့တန်နေပါဖတ်ရှုခဲ့တာပါ။ဝီဘိုပေါ်ကနောက်ထပ်ရေးသားချက်တစ်ခုဖြစ်တဲ့သွားပြီအောင်တော့လီဝေလန်လို့အဓိပ္ပာယ်ရတဲ့ Farewell လီဝေလင်းဆိုတာကိုတော့လည်းရေးသားနေကြတာပါ။တရုတ်အစိုးရတာဝန်ရှိသူတွေကလည်းလူလိန်လူညာတွေအဖြစ်နဲ့လူမှုကွန်ရက်တွေမှာရေးသားနေကြသလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြီးအဆုံးသတ်တော့တဲ့အချိန်ရောက်ရင်တော့အစိုးရဘက်မှအပြောင်းအလဲတွေဖြစ်လာဖို့လည်းတရုတ်နိုင်ငံသားတွေမျှော်လင့်နေကြတာဖြစ်ပါတယ်။
ဆင်ကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာနေတာကြောင့်ရေးပေါ်ကျန်းမာရေးသတင်းပေးချက်ကိုလိမ်မောင်အဆင့်အဖြစ်တိုးမြှင့်သတ်မှတ်လိုက်ပါတယ်။ဒီသတင်းကြောင့်ဆင်မိုးနိုင်ငံသားတွေစိုးရိမ်မှုတွေတိုးလာနေသလိုစူပါမားကတ်တွေမှာလည်းအိမ်နာသုံးစက်ကူတွေခေါက်ဆဲကြောက်တွေနဲ့ဆန်လိုရိတ်ခါတွေပြက်ကုန်သလိုကုန်တိုင်းတွေမှာလည်းဈေးဝယ်ဖို့အတွက်လူတွေတန်းစီနေကြပါတယ ကျမကြီးသတိပေးချက်ကိုလိမ္မော်ရောင်အဆင့်တုံးမြတ်သတ်မှတ်လိုက်တာဖြစ်ပါတယ်။စင်ကိုနိုင်ငံမှာ2003ခုနှစ်ကစားစရောဂါဖြစ်ခဲ့တဲ့အချိန်နဲ့2009ခုနှစ်အေဂျွမ်အန်1ဒုတ်ကွေးရောဂါကူးစက်ပြန့်ပွားခဲ့တဲ့အချိန်တွေကလည်းလိမ္မော်ရောင်အဆင့်ကျမကြီးသတိပေးချက်တွေထုတ်ပြန်ခဲ့ဥပါတယ်ခင်ဗျာ။
ပြည်ဦးအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19kHz 15.65ဒုညလိုင်းဒိုမီတာ25kHz 11.8ဒုညလိုင်းဒိုမီတာ30kHz 93.9နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်ဦးအမေရိကန်ဘက်ကနေစနေနေ့ညဖက်ထိတဲ့ရောက်တဲ့နေ့ကိုဆက်ပြီးတော့တင်ပြနေပါရစေ။ တောက်ချာနေညကနယူဟမ်ရှာပြည်နယ်မှာလုပ်တဲ့ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတို့ရဲ့စကားစစ်ထုတ်ပွဲမှာတော့မူဝါဒရေးရာတွေကိုအဓိကအယုံဆိုင်ပြောဆိုခဲ့ကြတာပါ။အမီကလိုဘချာကတော့ပစ်ဘူဒါဂျက်ရဲ့လူတိုင်းအတွက်ကြားမှာရေးဝန်ဆောင်မှုပေးမဲ့မူဝါဒအပေါ်ဝေဖန်ခဲ့တာပါ။ဂျိုးဘိုင်ဒန်ကတော့ဒုသမ္မတတာဝန်ယူခဲ့တဲ့အချိန်မှာအောင်မြင်မှုရခဲ့တဲ့ကိစ္စတွေကိုဂုဏ်
င်ကိုစရဲလောင်အကျိုးရွေးကောက်ပွဲမှာတော့အင်ဒီယားနာပြည်နယ် South Bend မြို့တော်ဝန်ဟောင်းပီတပူဒ်ဂျက်ချ်နဲ့အထက်လွှတ်တော်အမတ်ဘန်နီဆန်နာရဲ့မေယာလာတွေထပ်တူနေပါတူညီခဲ့တာပါ။မျက်နှာသစ်ဖြစ်တဲ့အသက်38နှစ်အရွယ်ပူဒ်ဂျက်ချ်ကတော့သူ့မှာနိုင်ငံရေးအတွေ့အကြုံအားနည်းတဲ့အပေါ်ကာကွယ်ပြောဆိုသွားသလိုအတိတ်ကနိုင်ငံရေးကိုအတိတ်မှာပဲထားခဲ့ပြီးတော့တိမ်မနောက်မကြခင်အပြောင်းလဲလုပ်ဖို့လိုပြီးဆိုပြီးတော့ပြောဆိုစည်းရုံးသွားပါတယ်။အသက်88နှစ်အရွယ်လက်ဝဲဝါဒီမစ္စတာဆန်ဒါစ်ကတော့သူ့အသက်တစ်ဝက်လောက်သာရှိတဲ့အလဲအလဝါဒီပူဒ်ဂျက်ချ်ကို Wall Street စီးပွားရေးလုပ်ငန်းကဏ္ဍအတွက်သာတင့်တော်သူဖြစ်တယ်ဆိုပြီးတော့ဝေဖန်ပြောဆိုသွားပါတယ်
။အမေရိကန်သမ္မတ Trump အပေါ်ရေးယူပြပေးဖို့အတွက်ကြားနာစစ်ဆေးမှုတွေမှာထွက်ဆိုခဲ့တဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကိုသမ္မတ Trump ကတောက်ချနေမှာယာယီကနေထုတ်ပယ်လိုက်ပါတယ်။အထက်လွှတ်တော်ကသမ္မတ Trump ကိုအပြစ်မရှိကြောင်းတည်စေလွတ်ပေးလိုက်ပြီးနေ့ရက်အကြာမှာသမ္မတ Trump ကအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ပထမထုတ်ပယ်ခံရတဲ့သူကတော့မြို့သားလုံခြုံရေးကိစ္စရပ်တွေမှာအကြံပေးသူဖြစ်တဲ့ဒုတိယပုံမှုကြီး Alexander Vindman ဖြစ်ပါတယ်။ Vindman ကိုတောက်ချနေကအင်ဂျီရောကနေထွက်သွားဖို့ပြောကြားလိုက်ပြီးတော့အဆောင်ချက်တွေနဲ့အပြင်ကိုပို့ဆောင်ခဲ့ကြောင်းအခုလိုထုတ်ပယ်ခံရတာဟာအမှန်တရားကိုပြောတဲ့အတွက်လက်တုံ့ပြန်ခံရတာဖြစ်တယ်ဆိုပြီးတော့ Vindman ရဲ့ရှေ့နေကလည်းပြောပါတယ်။ဒါပြင် Vindman ရဲ့အမောင်ကြီးကိုတော်ဆက်သူရက်ကနီ Vindman ကိုလည်းအင်ဂျီရောရှေ့နေဖြစ်ကနေနှုတ်ထွက်ပြီးဖို့တောက်ချနေမှာပြောကြားလိုက်ပြီးသူတို့နှစ်ယောက်စလုံးကိုအမေရိကန်စစ်ဖက်ကိုပြန်ပြီးတောင်းပေးလိုက်တယ်လို့အမေရိကန်စစ်ဖက်ကပြောပါတယ်။ဒုတိယထုတ်ခံရတဲ့တယောက်ကတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးကောင်ဆောင်းလန်ဖြစ်ပါတယ်။သူကိုဥရောပသမဂ္ဂဆိုင်ရာအမေရိကန်တမတ်တောင်းကလည်းချက်ချင်းရုပ်သိမ်းပြီးပြန်ခေါ်လိုက်ကြောင်းကောင်ဆောင်းလန်ကညင်ညာခဲ့ပါတယ်။အမေရိကန်ဒီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဗင်မန်ကိုအခုလိုထုတ်ပယ်လိုက်တာဟာသမ္မတ Trump ဘက်ကပြောင်ပြောင်တင်းတင်းလက်တုပ်ပြန်လိုက်တာဖြစ်ပြီးတော့သမ္မတ Trump ဟာအမှန်တရားကိုကြောက်ရွံ့နေဆိုတာကိုပြသလိုက်တာဖြစ်တဲ့ဆိုပြီးတော့ဝေဖန်လိုက်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းနတ်ခွန်ရချာစီမခရိုင်ထဲကဇေဝဲဆန္ဒကြီးတခုမှာဒီကနေ့ညနေခင်းမှာပဲစစ်သားတအုပ်ရဲ့တနက်နဲ့ပြစ်ခတ်မှုကြောင့်လူ၁၀ဦးထက်မနည်းသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားတယ်လို့ထိုင်းရဲတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသွားသူအရေအတွက်အတိအကျကိုတော့မသိရသေးပါဘူး။ဘန်ကောက်မြို့မြောက်ဖက်မှ160အကွာလောက်မှာရှိတဲ့ကိုရတ်မြို့မှာဒီပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။နာမည်မဖော်လိုတဲ့ထိုင်းရဲအရာရှိတယောက်ရဲ့အဆိုအရတနက်သမားဟာတူတက်ရင်ကနေတနက်တလက်ကိုယူပြီးတော့ Terminal 21ဈေးဝယ်စင်တာကိုကားမောင်းလာခဲ့တာဖြစ်ပြီးလမ်းတစ်လျှောက်ပြစ်ခတ်ခဲ့တယ်လို့ဆိုထားပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဈေးဝယ်စင်တာအပြင်ဖက်ကနေရိုက်ထားတဲ့ဗီဒီယိုဖိုင်တွေမှာတော့ကားရက်နာကွင်းနေတဲ့လူတွေထွက်ပြေးပုံအောင်နေတာကိုလည်းတွေ့ရပါတယ်။တနက်သမားကိုဖမ်းဆီးမိဖို့နဲ့ဈေးဝယ်သူတွေကိုကဲထုတ်ဖို့ဈေးဝယ်စင်တာကြီးကိုအပြင်ကလမ်းကြီးတွေကိုပါပိတ်ထားလိုက်ပါတယ်။တနက်သမားအဖြစ်တန်ရရှိတာသူဟာကိုရာပတ်သမားဆိုသူဖြစ်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူဗိုလ်မှူးကြီးခေါင်ချစ်သာတရဝနစ်ခါပြောပါတယ်။ဈေးဝယ်စင်တာကိုထိုင်းရင်းနဲ့စစ်ဘက်တပ်ဖွဲ့တွေကအခုထိဝိုင်းထားကြတယ်လို့လည်းသူကပြောပါတယ်။
တောင်အာဖရိကနိုင်ငံမှာ ကျင်းပတဲ့တင်းနစ်ပြိုင်ပွဲကတော့ကမ္ဘာပေါ်မှာပြိုင်ပွဲအများဆုံးကြီးတဲ့တင်းနစ်ပြိုင်ပွဲဖြစ်တဲ့စံချိန်တင်ခဲ့ပါတယ်ဒီပွဲကိုတော့ကမ္ဘာကျော်တင်းနစ်ကစားသမားနှစ်ယောက်ဖြစ်တဲ့ရော့ဂျာဖက်ဒရာနဲ့ရာဖဲလ်နဒါလ်တို့ကစားခဲ့ကြရာဖြစ်ပါတယ်ဒီပွဲကိုတောင်အာဖရိကနိုင်ငံကိတ်တောင်းမြို့ကရက်ဘီအားကစားခွင့်ကြီးမှာကစားခဲ့တာဖြစ်ပြီးတော့ပြိုင်ပွဲတွေထ 6436636နဲ့နိုင်ခဲ့ပါတယ်။သူတို့နှစ်ယောက်ဦးချင်းကစားတဲ့ပွဲမှာတိုင်ငယ်မှာတော့နှစ်ယောက်တွဲပွဲလေးကစားခဲ့ပါတယ်။ဖက်ဒရယ်နဲ့ကွာရောတထဲကြီးဘယ်ဂိတ်စ်ဟာတစ်ဖက်နဒေါနဲ့ဒီဟာတာရုပ်သံစီစဉ်တင်ဆက်တဲ့ Travel Noah တို့ကတစ်ဖက်လာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
စနေနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့အတူ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေနေ့ရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်းက900ကျော်ပြီးတော့ကမ္ဘာတဝန်းနိုင်ငံအသီးသီးမှာတော့ကူးစက်ပြန့်ပွားသူပေါင်း3000ကျော်ကျော်သွားပြီဖြစ်ပါတယ်။ဒီလိုဆိုရင်ဇာအနေထားတွေကြောင့် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့ဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့သက်ဆိုင်ရာနိုင်ငံတွေဘက်ကလည်းကျန်းမာရေးပညာပေးမှုတွေကိုစနစ်တကျလှုပ်ဆောင်နေတယ်လို့ကာကွယ်ပေးနေပါတယ်။ပြည်ပနိုင်ငံမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေဟာလည်းဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့ကြိုတင်ကာကွယ်နေကြပါတယ်နိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကိုဆက်သွယ်မေးမြန်းပြီးစုစည်းတင်ပြထားတာနားဆင်ပါရှင် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းပတ်အတွင်းမှာကိုသေဆုံးသူပေါင်းက924ယောက်ထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှာတော့ကူးစက်ပြန့်ပွားသူပေါင်းက3450ကျော်သွားပြီဖြစ်ပါတယ်။တရုတ်နိုင်ငံသားတွေလည်းပတ်မှုများတဲ့အာရှနိုင်ငံတွေအပါအဝင်ဥရောပအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကူးစက်မှုတွေရှိလာလို့နိုင်ငံအသီးသီးမှာတရုတ်ခီးသွားတွေကိုပိတ်ပင်မှုရှိတယ်လို့တရုတ်နိုင်ငံကနေပြန်လာကြတဲ့နိုင်ငံသားတွေကဘာလက်ခီးသွားတွေကိုလည်းအထူးကြက်မှတ်စစ်ဆေးနေတာပါကူးစက်မှုလူနာတချို့တွေ့ရှိထားတဲ့စင်ကာပူနိုင်ငံမှာတော့ဖေဖော်ဝါရီလ10ရက်နေ့တောက်ကြနေ့မနေ့ကဒီကိုရိုနာဗိုင်းရပ်စ်ရောဂါဆိုရင်ကြာလိမ္မော်ရောက်အဆင့်စင်ကာပူအစိုးရကတတ်မှတ်လိုက်တဲ့အတွက်စင်ကာပူနိုင်ငံသားတွေကစားနပ်ရိက္ခာတောက်သုံးရည်နဲ့အခြေခံကျန်းမာရေးအသုံးဆောင်ပစ္စည်းတွေကိုကြိုတင်ဝယ်ယူစုဆောင်းနေကြပါတယ်။စင်ကာပူအစိုးရရဲ့ကျန်းမာရေးပညာပေးဆောင်ရွက်မှုတွေနောက်စင်ကာပူနိုင်ငံသားတွေပါဝင်စင်ကာပူရောက်မြန်မာနိုင်ငံသားတွေဘလို့မျိုးကျန်းမာရေးကြိုတင်ကာကွယ်မှုတွေလုပ်ဆောင်နေပါသလဲ။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်အပေါ်မှာရောဘလို့စိုးရင်ချက်တွေရှိပါသလဲဆိုတာကိုတော့စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားကိုအောင်ဝင်းထွတ်ကအခုလိုပြောပါတယ်။
အချင်းရဲ့တပင်းကြီးတို့တရင်နေထုတ်ပြန်ပေးနေတယ်။နောက်ပြီးတော့သူတို့ဒီတောင့်ကြီးအဖွဲ့တွေလည်းပုံမှန်အတိုင်းပဲတရင်နေထုတ်ပြန်နေတာတော့တွေ့ရပါတယ်။ဆိုရင်မို့ရှိလဲတော့ခုကတော့သူတို့ကတော့အာလိမ္မော်ရောင်အဖြစ်ကိုကြောင်းကြောင်းလိုက်တာပေါ့လေ။ကြောင်းလိုက်တဲ့အခါကျတော့အဓိကကတော့ပူးဆက်တဲ့သူတွေများလာတဲ့သဘောပေါ့။အဲ့ဒါကြောင့်မလို့ခုအဒီရောင်ကြောင်းမှဟောကျွန်တော်ကတော့ဆိုရင်တာပေါ့ဗျာဟုတ်တယ်မလား။အော်ကျွန်တော်အခုပဲဇီးရကနေပြန်လာတာလမ်းဘာမှအဲ့လောက်ကြီးစိုးရင်ကြအောင်မရှိပါဘူး။ဒါပေမဲ့တချို့ကတော့စိုးရင်လည်းတွေ့ရှိတော့မနေ့ကအများကြီးဝယ်ကြတယ်လေ။အဲအဲဒါကိုသတင်းနဲ့ဆက်လာတာပေါ့။
တရုတ်နိုင်ငံကနေကူးစက်ပြန့်ပွားလာတဲ့ဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့တောင်ကိုရီးယားနိုင်ငံအစိုးရကျန်းမာရေးတာဝန်ရှိတဲ့သူတွေဘက်ကကိုရီးယားနိုင်ငံသားတွေအပါအဝင်ကိုရီးယားမှာနေထိုင်သူတွေကိုစနစ်တကျကျန်းမာရေးပညာပေးမှုတွေဆောင်ရွက်နေတယ်လို့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်ကြိုတင်ကာကွယ်နေတာပါ။ကိုရီးယားကကိုစော်မိုးအောင်ကအခုလိုပြောပါတယ
်။ဟုတ်တယ်ကိုရီးယားလူမျိုးတွေကသူတို့လူမျိုးတအားကူးစက်တာခင်ဗျာ။တခုဆိုင်ကဒီကိုရိုနာဗိုင်းနဲ့ပတ်သက်ပြီးတော့လေသတင်းများခဏခဏထုတ်လွှင့်ပေးနေလို့ကျန်းမာရေးဌာနကလည်းအချိန်ပြည့်ပေါ့နော်သတင်းတစ်ခုပေါ်လာတဲ့သတင်းသာသမားတွေနဲ့သူမင်းမြန်ပွဲတွေလုပ်တယ်ပြီးတော့ဒီယောဂပုံနဲ့ပတ်သက်ပြီးတော့ဘာတွေလုပ်တယ်နဲ့ဘာတွေကံတယ်နဲ့နောက်လူတွေကဘာတွေဖြစ်နေလဲဘလို့အနေထားတွေဘလို့ဖြစ်နေကြအောင်ဆက်တိုက်သူတို့ထုတ်လွှင့်ပေးနေတယ်လေလူတွေကဒီကလူတွေကလည်းအစိုးရပြောတယ်လိုက်ပြီးတော့အဲလိုက်နေတာဖြစ်အတွက်ကိုယောဂကပေါ့နော်သူများနိုင်ငံနဲ့ဆိုင်တော့တအားကြီးပြတ်နတ်မှုတော့မရှိဘူးလို့ကျွန်တော်မြင်နေရတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံလည်းဖြစ်တဲ့ထိုင်းနိုင်ငံတွင်မှာတော့ထိုင်းဆိုရဘက်ကကျန်းမာရေးပညာပေးမှုတွေဆောင်ရွက်ပေးနေတယ်လို့တန်းချီပြီးတော့ရှိနေတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတွေကြားကျန်းမာရေးပညာပေးမှုတွေကြိုတင်ကာကွယ်မှုတွေကတော့အားနည်းနေတော့မယ်ဖြစ်ပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုဂယူးဆိုင်ကာကွယ်ကြဖို့ကိုလည်းထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာအလို့သမားတွေရဲ့ကျန်းမာရေးကူညီဆောင်ရွက်ပေးနေတဲ့မတ်သက်သက်ဦးကအခုလိုပြောပါတယ်
ဒီဆံောက်တစ်ခွင်မှာကအပတ်မဲ့လို့နော်ဟိုတယ်လို့နော်အဲ့ဒီမှာခီးသွားတွေကျဲခုသွားတဲ့နေရာမှာအလုတ်လုတ်တဲ့ဆန့်ရှင်းလို့ကမရှိတဲ့အိယာအိတ်ခင်းရှော်ဖြစ်ပြီးတော့လောင်ဒရီရတွေပြန်ပို့တဲ့အလုတ်ကမတွေအဲ့ဒီလုတ်ကမတွေကလည်းအရန်ကြီးကြီးရယ်ဘာလို့အဲ့ဒီဧည့်သည်တွေကျဲထားတဲ့အဲ့အိယာအဝတ်စားဆောင်တွေကိုချော်ဖွက်ရတဲ့အခါမှာသူတို့အနေနဲ့လက်အိတ်နဲ့နှာခေါင်းပိတ်ပြီးသူတို့ချာပန်းဖို့လိုအပ်တယ်
တရုတ်နိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့တရုတ်အင်ဂျင်ချင်းမြန်မာနိုင်ငံမှာတော့တရုတ်နိုင်ငံဝူဟန်နဲ့ယောဂကူးစက်မှုဖြစ်နေတဲ့ဒေသတွေကနေမြန်မာနိုင်ငံကိုရောက်လာတဲ့ခရီးသွားတွေအနေနဲ့ဖျားခြင်းချောင်ဆိုခြင်းအသက်ရှူကျက်ချင်းစတဲ့ယောဂလက္ခဏာတွေဖြစ်ပွားခဲ့ရင်ဒါမှမဟုတ်ရက်ပေါင်း14ရက်အတွင်းမှာဒီယောဂလက္ခဏာတွေဖြစ်ပွားခဲ့ရင်လေးစိတ်ကျန်းမာရေးနဲ့နှိစက်ရကျန်းမာရေးဌာနတွေကိုအမြန်ဆုံးသတင်းပေးပို့ကြဖို့နှိုးဆော်တိုက်တွန်းထားတဲ့စာကိုရန်ကုန်ကိုဝင်ရောက်မဲ့နိုင်ငံတကာလေယာဉ်တွေပေါ်မှာလေးစိတ်ကျန်းမာရေးဌာနကွယ်ကျန်းမာရေးဝန်ကြီးဌာနကအချိန်နဲ့တပြေးညီသတင်းထုတ်ပြန်နေပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနည်းပညာအဖွဲ့စုခူးရရှိခဲ့တဲ့အကောင်းမွန်ဆုံးဖန်တီးထုတ်လုပ်နိုင်မှုစုအကြောင်းသတင်းပေးပို့ချက်တင်ပြပေးကြပါမယ်နည်းပညာအထောက်အကူနဲ့ကလေးတွေပညာသင်ကြားရေးစနစ်တစ်ခုဖန်တီးနိုင်ခဲ့တဲ့360@အဖွဲ့ဟာဂျပန်နိုင်ငံ Nikkei Asian ASEAN Review ကနေပေးအပ်တဲ့အကောင်းမွန်ဆုံးဖန်တီးထုတ်လုပ်မှုစုကိုစုခူးရရှိခဲ့ပါတယ်။မြန်မာနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေစေနိုင်ငံတကာနိုင်ငံဖြစ်ပေမဲ့လို့ပညာရေးနယ်ပယ်မှာတော့ရှေ့တန်းကိုအမြန်ဆုံးရောက်လာခဲ့တယ်လို့ Nikkei ASEAN Review ကတုံ့တက်ပြီးတော့ဒီစုကိုချီးမြှင့်ခဲ့တာပါ။ဒီစုရရှိခဲ့တာနဲ့ပတ်သက်လို့360@ရဲ့သတင်းမီဒီယာနဲ့တွေ့ဆုံပွဲကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
အခြေခံပညာကျောင်းသားတွေအတွက်လက်ကင်ဖုံမျိုးမျိုးကိုအသုံးချပြီးသုံးဘက်မြင်ပုံရိပ်ရောင်နည်းပညာသုံးသင်ကြားရေးအထောက်အကူတွေထုတ်လုပ်နေရဲ့မြန်မာလူမျိုးပိုင်360@ Company ဟာဂျပန်နိုင်ငံ Nikkei Asian Review ကပေးအပ်တဲ့2019 Nikkei Superior Products and Services Award for Excellence ကိုရရှိခဲ့ပါတယ်။တခြားနိုင်ငံတွေထက်နည်းပညာသုံးသင်ကြားရေးအထောက်အကူပြုစနစ်မှာမြန်မာနိုင်ငံကဦးဆောင်ပါဝင်လာတာကို360@ကပြသနိုင်ခဲ့တဲ့အတွက်ဒီစုကို Nikkei Asian Review ကချီးမြှင့်ခဲ့တာဖြစ်ကြောင်း360@ရဲ့အမှုဆောင်ရရှိဒေါ်လှလဝင်းကပြန်ပြောပြပါတယ်
အပြော CEO ပြောတဲ့မိန်ခေါ်မှာကိုရိုင်းကသူကမြန်မာပြည်ကပညာရေးကသူတို့မထင်ထားလောက်အောင်ရှေ့ကိုရမ်းရောက်နေပြီဆိုတဲ့ဟာလေးပါတယ်။အဲအဲ့ဒါတော့တော်တော်လေးကျွန်တော်လည်းဝမ်းသာမိဘူးနော်။သူတို့ကိုရိုင်းသတိထားမိရဲ့အေရှားမှာဘယ်နိုင်ငံကဘယ်သူတွေရဲ့ product တွေ services တွေကောင်းလဲဆိုတော့သူလိုက်ကြည့်နေတဲ့အချိန်မှာမြန်မာပြည်ကိုတက်တွေ့ရဲ့မြန်မာပြည်ကနောက်ကျတာမှန်ပေမဲ့ပညာရေးမှာအခုဆိုရင်ဒါနည်းပညာနဲ့ရှေ့ကိုရမ်းရောက်လာပြီပေါ့နော်။အဲ့ဒါသူတို့ minimum ကြည့်လို့မရအောင်ပေါ့။ဆိုပြီးတော့ခေါ်ပြီးတော့စုပေးပြပါတယ်လို့ပြောပါတယ်ဟုတ်။
360@ ဟာအမေရိကန်နည်းပညာရှင်တွေစုဝေးရာဆီလီကွန်တောင်ကြားဒေသမှာစတင်ခဲ့တဲ့မြန်မာလူမျိုးပိုင်ကုမ္ပဏီတစ်ခုဖြစ်ပြီးပြည်တွင်းပြည်ပပညာရေးနယ်ပယ်ကဝန်ထမ်းပေါင်း80လောက်နဲ့လေပတ်နေတဲ့ကုမ္ပဏီဖြစ်ပါတယ်။ AR လို့ခေါ်တဲ့သုံးဘက်မြင်ပုံရိပ်ရောင်နည်းပညာကိုသင်ကြားရေးစနစ်မှာအသုံးပြုမယ်ဆိုရင်လက်ကင်ဖုံနဲ့တက်ဘလက်လိုဂျားခံပစ္စည်းတစ်ခုပဲလိုအပ်ပြီးဒါဟာရှေ့ရန်ရောက်လာတဲ့နည်းပညာတစ်ခုဖြစ်ကြောင်း360@ Managing Director ဦးရမင်းအောင်ကပြောပါတယ
်ကျွန်တော်တို့ရဲ့ကဘာကြီးကဟို 3D ကဘာကြီးလေအဲ့တော့ပြီးတော့ကျွန်တော်တို့စာဆိုတာဖြစ်လာတဲ့အချိန်မှာ 3D ကဘာကြီးကနေ 2D ရဲ့ရောက်သွားအခုကျွန်တော်တို့ကဒီ augmented reality နဲ့ကျွန်တော်တို့ကဒီဘက်ကို 3D ဘက်ကိုကျွန်တော်တို့ပြန်ပြီးတော့လာတယ်ဆိုတော့ဟို learning ဘက်မှာလည်းကျွန်တော်တို့ကအများကြီးကျွန်တော်တို့ brain နဲ့ကျွန်တော်တို့ရဲ့အုံနောက်နဲ့တွားပြီးတော့ကိုင်ကြီးရဲ့ learning မျိုးဖြစ်မယ်လို့ကျွန်တော်ယူဆတယ်အဲ့တော့ကျွန်တော်ကစပြီးတော့လုပ်ဖြစ်သွားတာ
လက်ရှိပညာရေးသင်ယူနဲ့လိုက်ဖက်တဲ့360@ ရဲ့ဘာသာရေးအလိုက်ဖန်တီးထုတ်လုပ်မှုတွေကိုဖြန့်ဝေပေးနိုင်ဖို့360@ကပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေသလို American Harvard ပညာရေးအဖွဲ့အစည်းနဲ့လည်းချိတ်ဆက်ဆောင်ရွက်နေရပါလက်တလုံးမှာတော့အခြေခံပညာကျောင်းသားတွေကိုအဓိကရည်ရွယ်ထားကြောင်းသူကပြောပါတယ်
ဆိုစီဇန်လေးလာခြင်းနဲ့စိတ်ကကလေးတိုင်းမှာကျွန်တော်ပါပြီးသားဖြစ်တယ်။အဲ့ဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ဟိုပျော်ရွှင်မှုကောင်းတဲ့လမ်းလေးကိုကျွန်တော်တို့သွားစီကြမှာ။အဲ့လိုသွားမှာပဲကျွန်တော်တို့ရဲ့အနာဂတ်ကလည်းပို့ပြီးတော့ဟိုခိုင်မာပြီးတော့ပို့ပြီးတော့ပျော်ရွှင်နေကောင်းမယ်လို့ကျွန်တော်ယူဆပါတယ်။
360@ အမိုဘိုင်းအထောက်အကူပြုသင်ကြားရေးပစ္စည်းတွေကိုထုတ်လုပ်နိုင်ဖို့နှစ်နှစ်လောက်အချိန်ယူခဲ့ပြီးသုံးဘက်မြင်ပုံရိပ်ရောင်နည်းပညာဆော့ဝဲတွေတွဲဖက်အသုံးပြုရရဲ့ဘာသာရပ်အလိုက်စာအုပ်တွေကိုစက်ပြီးထုတ်လုပ်နိုင်ဖို့အတွက်တခြားရင်းနှီးမြှုပ်နှံမဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိရလို့လည်းပြောပါတယ်
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညတွက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညချက်အပတ်စဉ်ခဏတွေတွေကဒုတ်တဲ့အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသဆောင်မှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ။ဖရွန်တီးရီးယားမြန်မာကတင်ဆက်ထားတဲ့ဒုတ်တဲ့အစီအစ
မင်္ဂလာပါရှင်။မြန်မာနိုင်ငံတော်ကလူခွေးရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသတင်းဆောင်မအဖြစ်တင်ဆက်ပေးရရှိတဲ့ဒို့တန် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့သတိလိုက်ဒေတာကြီးတွင်ငွေရစီဆွဲမှုအတန်းကိုလူလူအဖြစ်တံမြန်တိုက်ခိုက်ခဲ့တဲ့သတင်းဆောင်မကိုတင်ဆက်ပေးသွားမှာပါ
။ဒီတော့ရောင်းရတဲ့အခါတိုင်းအိမ်မှာမိန်းမစီကလေးတွေနဲ့ဒီတယောက်ကလည်းဒုက္ခတာလေးဆိုတော့ဒီသမားတွေကတက်ပဲတက်သွားမလားမရိမဲပြင်သွားမလားလူပဲလူမလားတိုးရင်ပူပန်းနေရတယ
်ဒီစီစဉ်ကိုတိုးအတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ Frontier မြန်မာမှသတင်းထောက်ကျော်လင်းထွန်းကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ဆွေဆေးုံရှိမှကိုသိန်းစုဟာမဒရုံတောက်တုံးမှုဆောင်ဆိုင်နေပါတယ်ကောလင်းမှာပဲမွေးဖွားကြီးပြင်းခဲ့သူကိုသိန်းစုဟာ2003ခုနှစ်လောက်ကနေနံပါတ်4စတင်သုံးဆွဲခဲ့တာပါမူရစေးပေါ်များရဒေတာတစ်ခုဖြစ်တဲ့ကချင်ပြည်နယ်ကကြောက်စိမ်းမိုင်းတွေမှာသူဟာနှစ်အတန်ကြာသွားရောက်လုတ်ကင်ခဲ့ဘူးသူပါ။ဒ
ီစီရတော့ပြောပါမယ်
။ရှိတယ်ကျွန်တော်တို့ရွာမှာရှိတယ
်။2018ခုနှစ်မှာတော့ကိုသိန်းစိုးဟာကြောက်စိမ်းမိုင်းတွေကိုဆွန့်ခွာခဲ့ပြီးကောလင်းမှာပဲအိမ်တော်ပြုကတည်တည်ငြိမ်ငြိမ်အလုပ်တစ်ခုနဲ့ဘဝအခြေချခဲ့ပါတယ်။အပြင်ဘက်အဖြစ်တည်ငြိမ်အေးဆေးသူဖြစ်ပေမဲ့ဟီရိုအင်းခေါ်နိုင်ငံတကာမှာနံပါတ်4လို့လည်းလူတည်များတဲ့မွေးရစေးကိုတိတ်တဆိတ်ဆက်သုံးနေခဲ့ပါတယ
်။ကျွန်တော်ကရှင်းပြောရစီတော့ရောဂါရှိတာကိုကျွန်တော်မသိတာ။ तू ကအရင်သိတာ။ပြီးတခါ तू ကပြန်တော့တာပေါ့ဗျာ။ပြန်တော့ကျွန်တော်မသိတာဘူး။အိခံကြီးရှိတာပေါ့။အဲ့ဒါကိုကျွန်တော်မသိဘူး။တော့မူရစီဝါနဲ့ထိန်းထားတယ်လို့ဖြစ်နေ။အဲ့လိုရတယ်အလုံးလုံးလို့ရတယ်ဖြစ်နေတော့ကျွန်တော်မသိတော့ဘူး
။ကျောက်ဆိုင်မိုင်းလူသားတွေကြားမှာမတန်ရှင်းတဲ့မူရစီထုတ်အပ်တွေကိုတယောက်တစ်လှည့်ဝင်ကသုံးဆွဲရမှာ HIV ကူးစက်မှုတွေကလည်းများပြားလျက်ရှိပါတယ်။ကိုသိန်းစိုးကတော့ तू HIV ကူးစက်ခံရတာဟာဖားကတ်မှာပြည်တစားတွေနဲ့အကာအကွယ်မဲ့ပျော်ပါးခဲ့မှုကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်။လက်ရှိအချိန်မှာတော့သူဟာကောလင်းမြို့နယ်ထွေထွေဆေးရုံမှာနေ့စဉ်မဒရုံတိုက်ကြွေးကုသမှုကိုခံယူလျက်ရှိတယ်လို့ HIV ရောဂါအတွက်လည်း ART ဆေးဝါးများကိုအဆိုပါဆေးရုံမှာပင်ရယူတောက်သုံးလျက်ရှိပါတယ်။ပြီးခဲ့တဲ့လကပဲကောလင်းကနေခေါင်းစည်းသတင်းတစ်ပုဒ်တက်လာပါတယ်။အဲ့ဒါကတော့ဒေါ်မီမီကြီးဆိုတဲ့အမျိုးသမီးကမူရစ်ဆေးထိုးအပ်ခွန်တွေကိုချင်းနှောင်းကြီးနဲ့ထည့်ပြီးလူမှုတွဲဆုံပွဲတစ်ခုမှာစကိုင်းတိုင်းဝန်ကြီးချုပ်ကိုထိတ်တိုက်တင်ပြခဲ့တဲ့သတင်းဖြစ်ပါတယ်။ဒေါ်မီမီကြီးဟာကောလင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အမှုဆောင်ကော်မတီဝင်တဦးဖြစ်ပါတယ်။သူ့ရဲ့ရွာတွေကမူရစ်ဆေးပြန့်နှံ့နေမှုအခြေအနေကိုတင်ပြခဲ့ပြီးနောက်မှာဒေါ်မီမီကြီးဟာမူရစ်မောင်ခိုသမားတွေလို့ယူဆနိုင်သူတွေရဲ့အသက်အန္တရာယ်ချိန်ဆမှုဒဏ်တွေခံခဲ့ရပါတယ်။ဒါကြောင့်ပဲကောလင်းကိုခိတရာကြီးစွန့်ခွာရတဲ့အခြေအနေထိတိုင်ဖြစ်လာခဲ့ပါတယ်။
လေစုကပြောတယ်မကြောက်ဘူးဆိုလို့မရှိဘူးကြောက်ကြောက်ကြောက်ရမယ်ဘယ်ဟာမျိုးကိုမကြောက်ကြောက်ရမယ်ဆိုလို့ရှိရင်လည်းမဟုတ်တာလောက်မှာကြောက်မမှန်တာလောက်မှာကြောက်မှန်တာလောက်မှာကြောက်ရှာမလို့ဆိုတဲ့တိုင်းနဲ့ပြည်နဲ့တွဲဆုံပေါ်မှာပြောထားတဲ့စကားကိုအမေကအသေးမှတ်ထားတယ်ဒါပေမဲ့တေးရမှာတော့ကြောက်တော့ပဲတေးရမှာတော့ကြောက်တော့ပေါ့မသိချင်သေးဘူးပေါ့နော
်ကောင်းလင်းမြို့နယ်ကျွန်းလာကုန်ကြေးရွာနေလူမှုအနေနဲ့တော့ဥပစိန်ကောင်းဆောင်ပြီးမူးစိတ်တာအဖွဲလေးကိုဖွဲ့စည်းလိုက်နေပါတယ်မူးစိတ်တာအဖွဲဆိုတာကတော့မူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့သောစေဝါများအနေနဲ့တားဆီးနှိမ်နေရရရလူလူအခြေပြုအဖွဲ့ငယ်လေးဖြစ်ပါတယ်
။ဒီတော့ရောင်းရတဲ့ခါတိုင်းအိမ်မှာမိန်းမစီကလေးတွေနဲ့ဒီတယောက်ကလည်းဒုက္ခတာလေးဆိုတော့ဒီသမားကြီးကတက်ပဲတက်သွားမလားမရိမဲပြင်သွားမလားလူပဲလူမလားစိုးရင်ပူပန်းနေရတယ်။ဒီဝါကြီးကလည်းပေါင်းကြောက်လို့လို့မရဘူးစိတ်တဖြစ်နေနဲ့စိတ်ပူနေရတာပေါ့ညီရ
။ဒီလိုစိုးရင်ပူပန်မှုတွေကြောင့်ပဲဥပစိန်ပါဝင်ရွာကန်တချို့ကမူးစိတ်တာအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဖွဲ့အနေနဲ့ရာသူရသားတွေကိုမူရစေဝါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေလှုပ်ဆောင်ရတယ်လို့ရဲတပ်ဖွဲ့ကိုသတင်းပေးခြင်းဖက်စီယာမှာပါဝင်အားဖြည့်ခြင်းတွေကိုလည်းလှုပ်ဆောင်ပေးရပါတယ်။ပညာရှင်တွေကတော့မူရမောင်ခိုကုံကူးမှုတွေဟာနိုင်ငံအတွင်းမှာနက်နက်နဲ့အမြင့်တော်နေပြီလို့ရှုမြင်သုံးသပ်ကြပါတယ်။မြန်မာနိုင်ငံမူရစေဝါစန့်ကျင်ရေးအသင်းမာနာရဲ့ဥက္ကဋ္ဌဦးစိုးဝင်းကတော့
တကယ်တော့ကျွန်တော်တို့တိုင်းရင်းသားညီကိုအချင်းချင်းအသိမြတ်တယ်ဟာပဲ။ဥမာပြပြောင်းတယ်ကျွန်တော်ရှိတိုင်းသားလည်းနိုင်ပါသေးရှိပါတော့။ရှားမှာဆို3လေးပဲလို့ရှိရင်သူတို့ကိုယ်တိုင်လေးပဲသူတို့ရဲ့ဒီတပ်ဖွဲ့ဝင်တွေ survive ဖြစ်အောင်ပေါ့နော်။ဘဝရည်တည်နေထိုင်ရေးနောက်တစ်ခုကတော့ဒီနဲ့ KMB ကြောင့်
ก็สิ่งนี้แต่เมื่อเราเชื่อเมื่อใดก็แล้วคือมีเรื่องอะไรที่ไปเรื่อยๆกันเสียเนาะอะไรเบี้ยเป็นสันนิยามเลยเบี้ยเป็นสันนิยามดูบิสเนสมันไม่ใช่เนี่ยไม่ใช่ดีมุ่ยเสียว่าไปยังเลิกกันแล้วตัวอันยามานั่งยังยึดแต่พ่อมายึดจุดดาวเองที่ทั้งสองบีอันนี้ได้อยู่แก่ทุกชุดเลยมุ่ยเสียว่าเนี่ยสิ่งกบจังเลยสิ่งที่ว่ามีอันนี้ตั้งสิ่งก้าวไปเยี่ยมโหอพยพมาเลยโอกาสตาวเองทั้งสองเดียวกันเลย ยามานั่งเงาะกับว่ามาอัฟกานิสถานนั่งเงาะบีเป็นสายพิวทุลโลมูดูดีอเมริกาส่งนั่งเงาะพิบาร์เลยแต่เมื่อเช้าคืนนี้ไปหนึ่งมามาตัดฟัดเมนทุลโลมูเรียมีแต่ละร้านเนี่ยเป็นสายพิวหูกันเลยยอดจ้าละบาร์เลยยามานั่งเงาะมาฮีโร่อิงบ่าวเองเซียร์เรียบเสร็จยาบ้าไอสโตร์ทุลโลมูเรียมาบ้าแล้วนั่งเงาะพูดสิช่วยป่าวันปัตตาหมู่สิเนี่ยบาร์เลย
ปีบ้านในงานนี้เต็มไปหมดมุ่ยเสือจีเจ้าโลกนี้จะมาปีเรื่องมาเราสิบปีเลยยาบ้านเนี่ยฮีโร่อิงโลมุ่ยเสือโลนายงานเนี่ยตัวยังชาเนี่ยพี่ป่าเลยจงลาก่อนยาด้าชั่วก็ตุลุ่นเนี่ยก็ยึดแต่พ่อเวรเนี่ยมุ่ยมังคุดมาเรนเนี่ยแล้วปีเลยอยู่เสนอมุ่ยสิ่งในนี้เลยแต่เนี่ยสิจ้าบ้านเลยเจ้ามูอังสันอุกาโรมีสิ่งวันนั้นปฏิบัติว่าตัวนั้นจะต้องเป็นเกี่ยวกับความอภัยอยู่มีสิ่งการเป็นลูกเกณฑ์สุดยอดเลยก็จะเ
ဟောဆက်ကောနဟောဆက်ကောနဟောဆက်ကောနကျွန်တော်ရှိတဲ့တော့ဒီအဖက်အနေနဲ့ကျွန်တော်ချက်တက်ဖို့အနေနဲ့ဖတ်တတ်မှုမရှိနိုင်လို့ဆိုတော့ကျွန်တော်ပြောရတာအဲ့ဒါအဓိကချက်ပဲဘယ်လိုပဲဖြစ်ဖြစ်အန်အယ်ဒီပါတီမှကောလင်းမျိုးနယ်လက်တော်ကိုယ်စားလှယ်ဦးမျိုးဆောင်ကတော့ရတက်ဖက်ဝင်အနေနဲ့မူရမှောင်ခိုသမားတွေအကြားဆက်နွယ်မှုမရှိဘူးဆိုတဲ့အချက်ကိုသူ့အနေနဲ့မယုံကြည်ကြောင်းပြောကြ ကျွန်တော်အမြဲတမ်းမှားတာတစ်ခုရှိရဗျာဒီမှာပတ်သက်ရင်လုံးဝတောင်းမဆောင်ပါနဲ့ဆိုကျွန်တော်မှားတာရှိတယ်ရှိတယ်ဒါပေမဲ့လည်းဒါပေမဲ့ယူရီကင်းလို့နေတယ်လို့ကျွန်တော်မှယုံကြည်ချက်မရှိပါဘူးကင်းနေတာတော့ကျွန်တော်ရှိမှာမမြင်ရဘူးဒါပေမဲ့ဒါပေမဲ့ယူကင်းတယ်လို့ကျွန်တော်ယုံကြည်ချက်မရှိပါဘူးကောလင်းမျိုးနယ်ပြည်သူဆေးရုံမှာပြင်ပလူနာဖြစ်နေလက်ရှိမဒရုံနေစဉ်လာရောက်တောက်တုံ ချင်းလို့ခေါ်တဲ့အနေရျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျျ ဖြစ်ပွားလာနိုင်တဲ့ဆိုးကျိုးတက်ရောက်မှုတွေကို
ချော့ချပေးနိုင်တယ်လို့ဆိုပါတယ်။ဟိုမတရုံးတောက်တာကြတော့ကျွန်တော်တို့ကမှတ်ပုံတွေခိုင်းတာတင်ဝင်တောက်ရတယ်။ဟိုမတရုံးကျွန်တော်တို့ကမှတ်ပုံတွေခိုင်းတာတင်ဝင်တောက်ရတယ်။သူတို့ဟိုလောက်ဆက်တယ်။အဲ့ဒါကိုတင်ဝင်တောက်ရတာလေးမှသူ့ဘာလဲ။သူတို့ဟိုလား
အဲ့ဒီနေသူတို့ဒီဆေးဝါးရောက်ဒုက္ခပြီးတယ်နော်အဲကျွန်တော်တို့ကမတရုံးတောက်ပါကြတာပေါ့ဟုတ်လားအဲ့ဒီဒီမတမာမှုတွေကိုလေဒါသူတို့ဒီပါအလကားတော့အလကားတော့ကတော့မတမာမှုတွေကိုသူတို့လုစရာမလိုတော့ဘူးဆေးရုံရဲ့မတရုံးတိုက်ကုသဆောင်မှာတော့တူဦးတဲ့သောအစိုးရဝန်ထမ်းဖြစ်သူအကြီးတန်းသူနာပြုဆရာမကြီးဒေါ်တိရာမြင့်ကိုမန္တာအဖွဲ့မှဝန်ထမ်းနှစ်ဦးကကူညီပေးလျက်ရှိပါတယ်သူနာပြုဆရာမ
ကျွန်တော်တို့ရဲ့စိတ်တုံးသားမယ်ရရှိပါတယ်။မွေးရဆေးဆဲသူအရေးအတွက်ဟာကောလင်းမျိုးနယ်မှာနှစ်စဉ်မြင့်တက်လာတယ်လို့ပဲလိုအပ်ချက်များစွာရှိသေးတဲ့သူတို့ရဲ့စေယုံအနေနဲ့လဲစိန်ခေါ်မှုတွေနဲ့ရုန်းကန်နေရတယ်လို့ဒေါ်တိယာမြင့်ကပြောပါတယ်။မွေးရဆေးဝါနဲ့ပတ်သက်လာရင်အသိပညာပေးရင်တားဆီးကာဝေးရတာအကောင်းဆုံးဖြစ်တယ်လို့သူမကဆိုပါတယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်ပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။ဖရွန်တီးရီးယားမြန်မာကတင်ဆက်ပေးခဲ့တဲ့ဒုတ်တန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိကိုင်းဒိုမီတာ 32-40အပြင်ဒုတိယနာရီဘက်မှာ ကိုင်းလက်မီတာ 190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါမယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2020ခုနှစ်ဖေဖော်ဝါရီလ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီချီထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုးဆိုပါတယ်ဒီကနေ့ဖေဖော်ဝါရီလ3ရက်တနင်္လာနေ့ကစပြီးတော့ချင်းပြည်နယ်ကပလောဝါမြို့ရခိုင်ပြည်နယ်မြောက်ပိုင်းကဘူတီတော်မောင်တော်ရသေးတော်ပုံနှကျွန်းမြောက်ဦးကျောက်တော်မြေပုံနဲ့နင်းကြမြို့နယ်ရှင်းမြို့နယ်စုစုပေါင်းဆိုတော့ကိုမြို့နယ်ပေါ့ဗျာအဲဒီမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးတွေကိုရပ်ဆိုင်းလိုက်ပါတယ်ခဏရပ်ထားလိုက်တယ်ပေါ့လေယာယီရပ်ထားလိုက်တယ်ပေါ့ပြောထားတော့3လလို့ကျွန်တော်တို့သိထားပါတယ်ဆိုတော့အခုလိုမျိုးဒီနေရာတွေကဒါကျွန်တော်တို့ပြည်သက်တွေအားလုံးသိထားပြီးတဲ့အတိုင်းပဲမြမတက်မတော်နဲ့ရခိုင်တက်တော် AA နဲ့လည်းကိုင်ဖွင့်နေတိုက်ပွဲတွေမကြာခဏဆိုသလိုအပြင်းထန်ကြိုကြာကြိုကြာနေစဉ်လိုပဲတိုက်ပွဲဖြစ်နေတဲ့နေရာတွေပါဆိုတော့အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်လိုက်တာကတကယ်ပဲလုံဆောင်တဲ့လိုရတခုပါလို့ကျွန်တော်တို့သတင်းရှင်တွေကယူဆပါသလားဒီလိုဖြတ်တောက်လိုက်တဲ့အဓိကရည်ရွယ်ချက်ကရောဘာဖြစ်မယ်လို့ယူဆပါသလဲဒီလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်လိုက်တာကနေဘယ်သူတွေအကျိုးရှိပြီးတော့ဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါလဲဒါကိုကျွန်တော်တို့ဒီညအဓိကဆွေးနွေးသွားကြဖို့ပါပင်တိုင်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ဒီနေရာမှာပင်တိုင်ဆွေးနွေးသူ2ဦးကတော့ကျွန်တော်တို့ရဲ့ရခိုင်ခြေဆိုင် view တွေတရင်တော့ကိုတက်နိုင်မှာကိုတက်နိုင်ကတကယ်မြေပေါ်မှာတရင်ယူနေတာဖြစ်တဲ့အတွက်ကိုတက်နိုင်ရဲ့မြေပေါ်ကခြေနေနေကိုကျွန်တော်တို့ကြားကြပါမယ်နောက်တစ်ယောက်ကတော့ကျွန်တော်အခုကျွန်တော်တို့ထုတ်လို့ရမှုကိုရနိုင်ကဆက်သွယ်နေတော့မှရှိပါသေးတယ်ကျွန်တော်တို့ဆက်သွယ်ရတဲ့အချိန်မှာဒီလိုင်းပေါ်တင်ပြီးတော့ကျွန်တော်တို့ဆက်ဆွေးနွေးသွားကြပါမယ်ဒီစီစဉ်အတွဲဒိုင်ရက်ပါဝင်ဆွေးနွေးခြင်းနဲ့တော်ရရှင်တွေလည်းပုံမှန်ထက်များတယ်လို့ပြောပါမယ် email ပို့ထားတာကျွန်တော်တို့ Facebook မှာမှတ်ချက်ရေးထားတာကျွန်တော်တို့ရဲ့ VOA Burmese NewsFacebook Messenger ကနေတစ်ဆင့်ပြေးပို့ပြီးတော့ဆွေးနွေးထားတာအတော်များများကိုရှိပါတယ်ကျွန်တော်အချိန်ရတဲ့25မိနစ်အတွင်းမှာတာနိုင်တဲ့များအားလုံးကိုဖော်ပြပေးနိုင်မှုကြိုးစားသွားပါမယ်သောတာရှင်တွေအားလုံးဒါရိုက်ဆွေးနွေးမဲ့သူတွေအားလုံးလည်းပါဝင်ဆွေးနွေးနိုင်ဖို့ကျွန်တော်တို့ကြိုးစားသွားပါမယ်တကယ်လို့များကြံခဲ့တယ်ပြုခဲ့တယ်ဆိုရင်တော့နားလည်ခွင့်လုပ်ပေးဖို့ကြိုတင်ပြီးတော့မေတ္တာရက်ခံခြင်းပါတယ်ဆိုတော့ကျွန်တော်တို့ကိုတက်နိုင်စီကအခြေအနေကိုအရင်ဆုံးနားဆင်တားထောင်ကြည့်အောင်ပါကိုတက်နိုင်ကြားရပါတယ်နော်
ဟုတ်ကဲ့ကြားရခင်ဗျာ
ဆိုတော့ကျွန်တော်ပထမဦးဆုံးသိချင်တာကကိုတက်နိုင်ဒီသတင်းကိုကိုယ်တိုင်လိုက်ခဲ့တယ်ကိုယ်တိုင်သတင်းရေးခဲ့တယ်မီးမြန်းစုံစမ်းခဲ့တယ်ဆိုတော့ဒီလိုအင်တာနက်ဖြတ်ထားလိုက်တာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရဘက်အဖွဲ့ဘက်ကဘာများပြောပါသလဲကိုတက်နိုင
်ဟုတ်ကဲ့ဒီအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးတော့เนาะကျွန်တော်အဲအင်တာနက်ဖြတ်တောက်တဲ့နေ့ကအစိုးရဘက်ကိုမေးကြည့်တာပေါ့နော်ဥပမာဒီအစိုးရဘက်ပြောခွင့်ရလေးမေးကြည့်တယ်နောက်ပြီးတော့ဒီဒီခံကြီးနဲ့ဒီအလုံးချုပ်ရင်းနဲ့မိသားစုဝန်ကြီးကိုမေးကြည့်ရပါတော့ဒါကတော့ဒီလိုကဒီပြည်ထောင်စုကတည်ရဲလောက်တာလည်းမသိဘူးကျွန်တော်တို့အနေနဲ့တော့ဒီအကြောင်းကြားတာမရှိဘူးဒီခိုင်မာအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမသိဘူးဆိုပြီးတော့ဒီလိုကဒီပြောတာရှိပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့နောက်တစ်ခုကကိုတက်နိုင်ဒီမြမဆက်သွယ်ရေးလုပ်ငန်း NPT ပေါ့နော် NPT ကိုလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မေးတယ်လို့ကျွန်တော်သိရပါတယ်ဆိုတော့ NPT ဘက်ကရောဘာပြောပါလဲကိုတက်နိုင်
ဟုတ်ကဲ့ဒီကျွန်တော်အဲ့မှာဒီ NPT ဆက်ကိုဆက်ပြီးတော့ဆက်တွေ့ပြီးတော့နေကြည့်တာပေါ့နော်ဒီသခိုင်တင်တွေကဒီမြို့နေတွေနဲ့ဒီဘလော့ဝါကမြို့နေတွေကဒီပထမတစ်ခေါက်လေးအင်တာနက်ဖြတ်တောက်ပြီးဒီဒုတိယတစ်ခေါက်ကဒီဘာကြောင့်ဒီအင်တာနက်ဖြတ်တောက်တာလဲဆိုပြီးတော့ကျွန်တော်ကနေကြည့်တော့ဒီဒုတိယဆက်ကဒီဘာပြောလဲဆိုတော့ဒီဆက်တွေဆိုင်ရာဒီဥပဒေနဲ့ဒီဆိုပြီးတော့ဒီအင်တာနက်ကိုယာယီရဆိုင်ထားတာယာယီတော့မဟုတ်ပါဘူးဒီဒေသခွင့်တွေဆိုတာလည်းဒီလိုမသိဘူးပေါ့ဒီဘလော့စီတော့ယာယီရဆိုင်ထားတယ်ပေါ့ဒီဒီလိုကနေစေအရာဒီဒီကရခိုင်တာလေလို့မေးလို့ရှိနေဒီလိုဒီကထွက်လာတာကဒီအဆက်တွေဆိုင်ရာဥပဒေနဲ့ညီရခိုင်ရတာဖြစ်တဲ့အစီအမံမှုတွေတော်တော်ဒီတိမ်ကောင်းပါလို့ဆိုတာမျိုးပဲဒီလိုဆက်ကပြောနေတာပေါ့နော်ဟုတ်ကဲ့
ဆိုတော့ဒီတော်စုအစိုးရအဖွဲ့တွေကဘယ်တာဝန်ရှိသူဘယ်အဆင့်ကနေပြီးတော့ အခုလိုအင်တာနက်ကိုရပ်ထားဖို့ညွှန်ကြားတယ်ဆိုတာကိုသူတို့မပြောဘူးပေါ့
မပြောဘူးခင်ဗျာဟုတ်ဒီဒေတာနက်ဆိုတာတော့သူတို့မပြောဘူးပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့အခုလိုရှင်းမြုပ်နယ်ပေါ့နော်ပလဲဝါနယ်ဒုနာရခိုင်အဲကိုးမြုပ်နယ်ပေါ့ပလဲဝါနယ်ရခိုင်ကကျွန်တော်တို
့
ရှင်းမြုပ်နယ်ရှင်းမြုပ်နယ်အခုလိုဖြတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာတွေမှာကောကိုတက်နိုင်သိထားသလားဒီအင်တာနက်ကိုအသုံးပြုမှုကဘယ်လောက်ထိကြဲကြဲပြန့်ပြန့်ရှိပါတယ်လူနည်းနည်းပဲသုံးတာလားအလေအလက်သုံးတာလားအများကြီးသုံးကြတာလ
ားအာအင်တာနက်ကတော့သုံးရတဲ့သုံးများတယ်ဗျာဒီရခိုင်ဒီဘက်မှာပေါ့နော်ဒီအာမြေပတ်ဒီမှာလေးသုံးကြတယ်မြို့ပေါ်မှာလေးဒီလိုသုံးကြပေါ့နော်ဒီအင်တာနက်ကအာကျွန်တော်ဒီရခိုင်တခုတော့မဟုတ်ဘူးအကုန်လုံးကဒီအင်တာနက်သုံးကြလူလက်ပိုင်းလေးသုံးကြတယ်အာဒီတက်ကြီးပိုင်းလေးသုံးကြပေါ့ဥမာတချို့တွေကဒီဖီဘာရီလုံငန်းအတွက်သုံးကြတယ်တချို့တွေကတော့ဒီအာတတိယယူမုံအတွက်ဒီအင်တာနက်ကိုသုံးကြပေါ့နော်အာဒီအရင်ကလို့ဒီရေဒီယိုတွေပါတယ်အာ TV တွေပါတယ်လေအဲ့ဒါမှစိတ်အစိမ်မပြေဘူးပေါ့အဲ့တော့ဒီအင်တာနက်လူမုံကုန်ရပေါ်ပါပဲဒီလိုသတင်းတွေနားဆင်ကြတယ်ပြရဒီဘာဖြစ်နေဘာဖြစ်နေဆိုတော့တတိယချက်နဲ့ရကြည့်ရပါတော့အဲ့တော့ဒီလူကြီးပိုင်းတွေရောလူကြီးပိုင်းတွေရောဒီအကုန်လုံးကြီးကဒီအင်တာနက်သုံးကြရခင်ဗျာဟုတ
်ဟုတ်ကဲ့ဆက်သွယ်ရေးကရောကောင်းသလား
ဆက်သွယ်ရေ
းအင်တာနက်ကျွန်တော်တို့ချိတ်ဆက်လို့ရတာရောကောင်းသလားအမြန်နှုံးလို့ဘာလို့လေးနေတာလို့စိတ်လို့ချိတ်လို့မရတာလို့အဲ့ဒါမျိုးတွေအခက်အခဲရှိသလား
အင်တာနက်ကတော့အဲ့လိုဒီကောင်းတယ်လို့တော့ပြောလို့ရတဲ့အချိန်မှာမပါဘူးခင်ဗျာဟုတ်ကဲ့ခဲအဲ့ဒီမှာဒီအင်တာနက် line ရတော့လေပေါ့နော်ဥပမာဆိုလို့ရှိရင်ဒီအာနောက်ဥပမာဆိုလို့ရှိရင် line ပြည့်မကောင်းဘွားပြည့်ပြီးကြောင်ဖွဲ့ဆိုလဲ line ကပြည့်မကောင်းဘွားအဲ့ဒါအဓိကဒီအာရခိုင်ပြည်နယ်ရဲ့နေတော်များများမျိုးတွေကအင်တာနက် line ကတော့ပြည့်မကောင်းကြဘူးခင်ဗျာဟုတ
်အင်တာနက်ဆက်သွယ်ရေးကုမ္ပဏီ၄ခုရှိတယ်ဗျာ MPT ရဲ့ Telinor ရဲ့ Ooredoo ရဲ့ပြီးတော့ Mytel ရဲ့အဲ့ဒီအထဲမှာဒီမျိုးနဲ့ကိုမျိုးနဲ့မှာအဲ့ဒီ၄ခုစလုံးရလား
အဲ့ဒီတော့လေးခုစလုံးရရခင်ဗျာဟုတ်အခုတော့မရဘူးပေါ့ပိတ်ထားတာဆိုတော့လေးခုစလုံးတော့ဒီလိုတယောက်နဲ့တယောက်တုံးတာတော့မပြောဘူးတယောက်က main date တုံးနေတုံးနေတယောက်က origin တုံးနေတုံးနေတော့အဲ့လိုမျို
း
ဒီလိုဒီနေ့ NDB account ဆိုလို့ရှိရင် origin ကြောင်းတုံးနေရလို့မျိုးပေါ့ဒီလိုအဆင်းကြရတော့ဒီလိုမှအကုန်ရှိကြပေါ့ဟုတ်လေးမျိုးစလုံးတော့
ဟုတ်ကဲ့ဟုတ်ကဲ့ကိုတက်နိုင်ကျွန်တော်တို့သောတာရှင်နေနဲ့ဆွေးနွေးတာဆက်ပြီးနားထောင်ကြအောင်ပါပထမဆုံးအမေရိကန်ပြည်ထောင်စုကကိုခိုင်ဆိုးဆွေးနွေးဖို့အလဲကြပါတယ်ကိုခိုင်ဆိုးဆွေးနွေးပါခင်ဗျလိုရင်းတူရှင်
းဟုတ်ကဲ့ပါအင်တာနက်ပိတ်ခင်းကတော့နိုင်ငံသားအခွင့်အရေးညီညွတ်မှုမရှိလို့ကျွန်တော်မြင်ပါတယ်။မြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်ဆက်လက်ခုရှိပါတယ်။တခြားတိုင်းနယ်ပြည်နယ်တွေကတိုင်းရင်းသားတွေကတော့အင်တာနက်သုံးခွင့်ရှိပါတယ်။ရခိုင်ကလူတွေကတော့အင်တာနက်သုံးခွင့်မရဘူးဆိုလို့ရှိရင်တော့လူအခွင့်အရေးရှိဖို့ပဲလို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။ရခိုင်လူမျိုးတွေကတမင်သက်သက်လူအခွင့်အရေးရှိဖို့ပဲလို့ပဲကျွန်တော်ယူဆပါတယ်။ဒီလိုသောဖာမုံတွေဖြစ်နေတဲ့ကာလပတ်လုံးရခိုင်ပြည်မှာတော့စိတ်မိကတော့ဒီထက်မကပုံမကြီးထွက်လာမယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။ဟုတ်ကဲ့ပါကျေးဇူးပါပဲ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုခိုင်ဆိုးခင်ဗျ။ကျွန်တော်တို့ကို Facebook View Burmese News Facebook မှာ comments လာရေးထားတဲ့သောတာရှင်သူရဲ့ comment ချက်ကိုဖတ်ပြခြင်းပါတယ်။ John Nirin Thon လို့ယူဆမယ်ထင်ပါရဲ့အဲ့ဒီအကောင့်နံပါတ်ပါ။ Internet line ထက်တော့လို့ငင်းကြမ်းရေးအတွက်လည်းမရသလိုစိုးကျိုးတွေပဲများလာပြီးဒီမိုကရေစီခေတ်ကိုရောက်မှသတင်းအမှောင်ချတာနဲ့တူတယ်ဗျာ။ဒါကသောတာရှင်တူရဲ့အမှတ်ချက်ပါဆိုတော့နောက်ထပ်ကျွန်တော်တို့ email ကနေပြီးတော့ပို့ထားတဲ့သောတာရှင်တူရဲ့ email ကိုတော့ဥစိမ်မောင်မိတ်တီလာရဲ့ email မဆုမွေဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်သူရဲ့ထင်မြင်ယူဆချက်ကိုပြောရရင်တော့တဲ့စစ်တပ်ကစီရေးစီမံချက်အရာလုပ်တယ်လို့ထင်ပါတယ်အင်တာနက်ဖြတ်တဲ့ area ဟာစီရေးအရာ AA တိုင်းရင်းသားလက်နက်ကိုင်တပ်နဲ့ထိတွေ့မှုများနေတဲ့နေရာတွေဖြစ်ပါတယ်အေဂိုသတင်းပေးဆက်သွယ်မှုဖြတ်တောက်ဖို့အတွက်အင်တာနက်ကိုဖြတ်တာဟာစီရေးအရာလိုအပ်ချက်ဖြစ်လို့လုံတဲ့တဲ့ကိစ္စဖြစ်ပါတယ်။အေဂိုထိခိုက်စေတယ်လို့ယူဆပါတယ်။စစ်တပ်အတွက်စီရေးလှုပ်ရှားမှုသတင်းမပေါက်ကြအောင်ကာကွယ်နိုင်လို့စစ်စင်ရေးအရာအကျိုးရှိပါတယ်။အခြေအနေနဲ့အချိန်အခါအရသတင်းလမ်းကြောင်းဖြတ်တောက်ခြင်းကစီရေးလိုအပ်ချက်ဖြစ်ပါတယ်။စစ်နဲ့မပတ်သက်တဲ့ပြည်သူတွေအတွက်ကတော့မလွဲမရှောင်သာအနစ်နာခံရမှာပဲလို့ထင်မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဆိုတော့ကိုတက်နိုင်ရေးဒီမှာစစ်နဲ့မပတ်သက်တဲ့ပြည်သူတွေထိတိုင်နေလာမယ်ဆိုတော့ကိုတက်နိုင်ရဲ့မြေပြင်အတွေ့အကြုံကဒီလိုအင်တာနက်ပိတ်လိုက်ခြင်းအပြင်အဓိကလူထုကဘယ်နေရာမှာအဓိကသွားပြီးထိခိုက်မယ်လို့ကိုတက်နိုင်ယူဆလဲ
အဓိကတော့ဒီရခိုင်ပြည်တွေကဒီနောက်ပိုင်းတစ်ခုလုံးကသိချင်နေနေလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီမကြကနဆူဆိုလေးဒီဒေတာကန်တွေတန်ရရတာလေဒီဟုတ်မှဒီကျူလာတွေ့မှဒီလက်လက်ကြီးပြတ်ထားတယ်ခဏခဏလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီလိုဆိုအဓိကဒီတိကျနေတာမျိုးကတော့ပြောရမယ်ဆိုလို့ဒီအဓိကဒီတတိသူတို့မျိုးဒီမှာဒီတိကျခံနေပါဖြစ်နေလေဆိုတော့တခြားဒီလူမျိုးတွေတွေ့တယ်တခြားလူတွေဒီအနိုင်တိုင်းပြုခုရတော့ဘောနော်အဓိက
ဒီမှာကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ဆွေးနွေးတာ၊မက်ဆန်ဂျာကနေပို့ပြီးဆွေးနွေးတာ၊ဖေ့စ်ဘွတ်မှာကွန်မန့်ရေးပြီးဆွေးနွေးတာတွေထဲမှာဒီလိုပိတ်လိုက်တာကိုထောက်ခံပြီးတော့ဆွေးနွေးရတဲ့အချက်တွေလည်းအများကြီးပါပဲ။အထူးသဖြင့်ကတော့အဲ့ဒီထောက်ခံရတဲ့အချက်တွေကဥပမာဟလာအိန္ဒိယမှာဆိုရင်လေချက်တာပဲ။အိန္ဒိယမှာကျွန်တော်တို့ကက်ရှမီးယားဒေတာပေါ်ဒီကက်ရှမီးယားဒေတာကိုအထ ဒီကနေ့ကျွန်တော်အဲ့မှာဒီအန်ဒီဒီဆက်ကိုဆက်ပြီးတော့ဆက်သွေးပြီးတော့မေးချောက်ပြီးတော့တရားဝန်ချုပ်ကညွှန်ကြားလို့အစိုးရကပြန်ဖွင့်ပေးခဲ့ရပါတယ်။ဘယ်နိုင်ငံမှာမဆိုစစ်ထင်ရထတာဘယ်လို့ပြောတဲ့သောတာရှင်တွေလည်းရှိပါတယ်။တခါအမုန်းစကားဖြန့်လို့မရတော့ဘူး။အေးအေးကိုသတင်းပေးလို့မရတော့ဘူးဆိုပြီးတော့ပြောတဲ့မှတ်ချက်ပေးတဲ့သောတာရှင်တွေလည်းရှိပါတယ်။အခုကျွန်တော်တို့နောက်ထပ်
အီးမေးလ်စာပေါ်ကိုမင်းအောင်ထက်ဆိုတဲ့သောတာရှင်ပို့ထားတဲ့အီးမေးလ်ကိုတော့နှလောင်းဖတ်ပြပါခင်ဗျ။ဟုတ်ကဲ့ပါရှင်။ရခိုင်မှာအင်တာနက်ဖြတ်တောက်ခြင်းအပြင်နဲ့ရခိုင်ဒေသခံတွေရဲ့လူမှုဘဝစီးပွားရေးမှာပိုးပြီးတော့ထိခိုက်စေမှာဖြစ်ပါတယ်တဲ့။ရခိုင်ဖက်မှာတရင်အချက်လက်တွေစီးဆင်းမှုပြတ်တောက်လာမှုနဲ့အတူတဲ့လူခွန်ရေးချိုးဖောက်မှုအကြီးကျယ်ကျုံလာနိုင်ပါတယ်လို့ပ Freedom of expression, Mashiro, Soya, the Dentopian Chata, D, Asoya, the Dena, a man, Subiro, Pila, Nanjeshibare, Taga, Bama, Asoya, Yashilame, Joe Kazafema, Subiro, Jitabare,
Okay, Nalong Jesuitamare, Rodinama, Lurasa to four Biosu, Wind TK Day, Sadia, Luku, TK Day, Lubiosu, Macha Pijara, Shibare, Danaba, the video, General Gegaro, not have been as soon as we met to do Piko Tarawa, I met Kuching, General Telephone Set to Lumiare, Torasin to Vegano Levame, Kudora Singaro, Kachin Pinega.
ဦးဆိုင်အောင်ကျော်ဆန်းမှာဦးဆိုင်အောင်ကျော်ဆန်းဆွေးနွေးလို့ရပါခင်ဗျဟုတ်ကဲ့မင်္ဂလာပါဗျာဟုတ်ကဲ့ပါမင်္ဂလာပါကျွန်တော်ဆွေးနွေးကြရတယ်ဒီနေ့ရိုက်တယ်ဟုတ်ကဲ့ဒါဆွေးနွေးတော့မှာဟုတ်ကဲ့ကြားလာရပါကြားပါတယ်ခင်ဗျဟုတ်ကဲ့အခုကတော့ရခိုင်ပြည်နယ်မှာအဲ့ဒါနဲ့လိုင်းကိုဖြတ်တောင်းလိုက်တာဒါတော့ကျွန်တော်တမ်းတော်လူခွင့်ရေးနဲ့ကြောင်းတောင်ပြင်းပြ
ကျွန်တော်ဒီတစ်ခါတော့နောက်ထပ် email တစ်စောင်ပဲလှည့်ခြင်းပါတယ်သူကမြောက်ဦးကမောင်ဖြူတန်းပို့ထားတဲ့ email ပါမဆုမှုရေ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ internet ပိတ်ခြင်းဟာလူကောင်းတွေရဲ့လုပ်ရမဟုတ်ဘူးလို့အခိုင်အမာပြောခြင်းပါတယ်တဲ့ရခိုင်ပြည်ရဲ့အရေးကလိုအပ်လို့အသုံးပြုနေသလားလို့ဒေါ်စုကိုမေးခွန်းထုတ်ချင်မိပါတယ်ဆိုပြီးရေးထားပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျာခုနကတော့ကျွန်တော်တို့ဆွေးနွေးသွားချက်တစ်ခုလိုပါပဲကိုကျွန်တော်တို့ရဲ့ပြည်နယ်ဆွေးနွေးသူကိုတက်နိုင်ပြောသလိုပဲဒီမှာ Facebook comment မှာရေးရဲဆိုတဲ့အကောင့်နံပါတ်နဲ့ရေးထားတဲ့တော်တော်ရှင်ကတော့တကယ် internet အသုံးပြုပြီးအလုပ်လုပ်နေသူတွေအတွက်တော့တော်တော်လေးအခက်အခဲဖြစ်ပါတယ်လို့ရေးထားပါတယ်နောက်ကြော်ထွေးဆိုတဲ့နံပါတ်နဲ့အကောင့်ရှင်ကလည်းပဲ internet ပိတ်တာရဲ့သတင်းသမားတွေကိုဝင်ဝင်မပြုတာကလူခွင့်ရချိုးဖောက်နေပြီဆိုတာတေးကြနေတယ်အစိုးရနဲ့စစ်တပ်ကရခိုင်လူမျိုးတွေကိုအမုန်းတရားနဲ့ဆက်ဆံနေတယ်လို့ပဲမြင်မိပါတယ်ပြည်တွင်းစစ်ဟာရခိုင်ပြည်နယ်တစ်ခုတည်းဖြစ်နေတာမဟုတ်ပါဘူးဗမာပြည်ကလွဲရင်တိုင်းရင်းသားပြည်နယ်တွေမှာအကုန်လုံးစစ်ဖြစ်နေတာပဲရခိုင်မှာအင်တာနက်ဖြတ်တာမတရားဘူးလို့မြင်ပါတယ်အေးအေးနဲ့တိုက်ပါပြည်သူတွေကိုဒုက္ခမပေးကြပါနဲ့လို့ NLD အစိုးရကိုပြောချင်တယ်ဆိုပြီးတော့ရေးထားပါတယ်ဆိုတော့ကျွန်တော်တို့ကအခုလို့ပိတ်လိုက်တာဘာကြောင့်ပိတ်တယ်ဆိုတာကျွန်တော်တို့ဒီကြတာမသိရဘူးခုနကကျွန်တော်တို့ရဲ့ဒီနောက်ကိုတက်နိုင်ပြောသွားသလိုပဲ MPD ကMPD ကတောင်းရှိတဲ့လူကပြောတာမှာတော့ဟလာဆက်သွယ်ရေးဥပဒေရပိတ်တယ်လို့ပြောတယ်အဲဒီမှာလည်းဘယ် ပဲပုံမှန်ဘာကိုရင်ယူမိပိတ်တယ်ဆိုတာကျွန်တော်တို့ကမသိဘူး။ဒါပေမဲ့အများစုကတော့ယူဆတာတော့တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့အခါကျတော့ဟလာဒီတိုက်ပွဲတွေကတရင်တွေအပြင်ကိုမရောက်ဖို့တခါတော်တော်များများပြောကြတာကတော့ရခိုင်လူလူကအေးအေးကိုတရင်မပေးနိုင်အောင်လို့ဒီလိုအင်တာနက်ပိတ်တာဒါဟာစစ်မြေပြင်မှာလုံနေကြဒီအတွက်စစ်မြေပြင်မှာတော့ထိရောက်တယ်ဆိုပြီးတော့ပြောကြတာကြီးရှိပါတယ်။ဆိုတော့ကိုသက်နိုင်ကရောဒီလိုအင်တာနက်ပိတ်လိုက်တာကအေးအေးအဖွဲအတွက်တရင်ရယူဖို့မှာအဲ့လိုအခက်အခဲဖြစ်သွားနိုင်တယ်လို့ကိုသက်နိုင်တိထားသလောက်တရင်အခြေအနေလိုက်ထားသလောက်တရင်အခြေအနေကဘယ်လိုနားလဲပါသလဲ
။ကျွန်တော်နေပြောရတယ်ဆိုရင်တော့ဒီအင်တာနက်တခုဒီအဲ့ဆိုရင်ကိုယ့်ကိုဒီ track နဲ့တပိပေးရတာဟာဒီအင်တာနက်ရှိမှပဲပြေးလို့ရမှာမဟုတ်ဘူး။ပြေးချင်ရင်ဒီကတော့ပုံစံပြီးပြေးလို့ရတာပေါ့။ဒါပေမဲ့ဒီအင်တာနက်ကိုပိတ်လိုက်တာကဒီကိုယ့်ကိုတရင်ပြေးဖို့အတော့တက်ဆီလိုက်တာတော့ကျွန်တော်ဒီမှာမဖြစ်နိုင်ဘူး။အဓိကဒီအဲ့ဘက်ဒီမှာဒီဘယ်လိုပြောရမလဲဒီဒီ track နဲ့ကထပ်ပြီးနေရတယ်။ဒီစိတ်ကိစ္စတစ်ခိုင်မှာဟုတ်လို့ပြင်သိပေါ်လေဒီအင်တာနက်ပိတ်ပြီးလို့တပတ်အတိမာပဲဒီရတဲ့တော်မျိုးနေမှာစိတ်ကိစ္စမှာ600တိလို့ပြောလာပါတော့နော်အဲ့တော့ဒီဒီလိုနေမှာဒီတရင်ပြေးဖို့နေနေတာပေါ့ဒီလိုအဲ့လိုဒီလိုဒီလိုပြီးတော့ဒီတွင်နဲ့သမီးတွေရှင်ကြားပြီးတော့သမီးကြားပြီးတရားမလားဒီဒီလည်းနေကြည့်ကြမလဲအဲ့အဲ့ဒီစိတ်ရပဲရှိနေတာပြောရလေအဲ့ဒီလိုတော့ဒီကိစ္စကအဲ့လိုတရင်ပြေးရတယ်တရင်ပြေးရတယ်ဒီအဲ့လိုဒေတာချန်နေတော့ကျွန်တော်တော့အဲ့လာတော့တိတ်မဖြစ်ဘူးအဓိကတော့ဒီနာနဲ့ပိတ်လိုက်တာကတရင်ပြေးတာကိုကြားကြည့်တော့မဟုတ်ဘူးအဓိကဒီလူတွေမှာအဲ့လိုသာတိုးကြည့်ပြီးကျွန်တော်တို့ဒီတရင်ထောက်တွေကိုအဲ့ဒီမိမိတွေကိုဘာလို့တရင်အခုမပေးတာလဲပေါ့ဖြစ်ရနိုင်တယ်ပေါ့အဲ့ဒါကအဲ့ဆက်တွေကိုဘာလို့ဒီဆက်တွေအင်တာနက်တစ်ခုတည်းမဟုတ်တော့ရင်းလိုက်ဥပမာဆိုလို့ရှိရင်ကြောက်တော့ကနေနောက်ဦးကိုဖန်တင်နေဖန်နေပါလေတင်ဖို့မျိုးဆိုလို့ရှိရင်ဘာလို့လမ်းမှာစစ်သေးတာလောက်ရတာလဲဖန်တင်ဖို့အတွက်ဘာလို့ဒီကြမေးရတာလဲပေါ့အဲ့ဒါတွေကအများကြီးရှိတာပေါ့နော
်
အဲ့ဒါဒီကျွန်တော်အမြင်ပြောလို့ရှိရင်တော့ဒီအင်တာနက်ပိတ်တယ်ဆိုတာကတော့အမှန်တရားကိုကြောက်တဲ့အတွက်ပေါ့နော
်ဟုတ်ကဲ့ကုသနာ
အဓိကတော့ဒီအမှန်တရားကိုမလိုလားတဲ့ဒီဥပမာဒီဘယ်လိုပြောရမလဲလူကြီးချိုးထောက်တာတွေကိုလုံးဝအတွက်ဒီလိုဒီဘယ်လိုပြောရမလဲဒီ
ကုသနာခဏလေးအဲ့ဒီမှာရပ်ထားလိုက်အောင
်ကုသနာခဏလေးဟုတ်ကဲ့ဒီကတော့လူကြီးချိုးထောက်ဖို့အတွက်ပေါ့
ကုသနာအဲ့ဒီမှာခဏလေးရပ်ထားလိုက်အောင်ကျွန်တော်တို့ဒီ comment တစ်ခုပါလဲကျွန်တော်တွေ့ထားတာကပါလဲဆိုတော့အစိုးရနဲ့စစ်တပ်ကိုရခိုင်လူထုကပို့ပြီးတော့နာကြည့်လာအောင်အေးအေးတသားသစ်စုဖို့ပို့လွယ်ပြီးတော့တသားသစ်တွေပို့ရလာမယ်တဲ့အခုလိုအင်တာနက်ပိတ်လိုက်ခြင်းအပြင်နောက်တစ်ခါရခိုင်လူထုနဲ့အေးအေးအတွက်အရှုံးလေးကအမျက်ထွက်မယ်လို့ရေးထားတဲ့သောတာရှင်လည်းရှိပါတယ်ဒါလေးလည်းကျွန်တော်ပြောပြချင်ပါတယ်အခုတစ်ခါကျွန်တော်တို့တည်းဆွေးနွေးမဲ့သောတာရှင်တူဖိတ်ခေါ်ရအောင်ပါသူကတော့မရောဦးဒေတာကံပါသူကလက်ရှိမှာစစ်တွေတက္ကသိုလ်မှာကြောင်းတက်နေတဲ့ចောင်းသားကိုကိုမျိုးမြင့်နိုင်ကိုမျိုးမြင့်နိုင်ဖုန်းကကြောက်သွားပါတယ်တဲ့ဆိုတော့ဒါဆိုရင်ကျွန်တော်တို့နန်းလောင်ကြီးအီးမေးလ်နောက်တစ်စောင်ပဲကျွန်တော်တို့တွားလိုက်ရအောင်ပါဒီတစ်ဆောင်ကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကမောင်တတနာပို့ထားတဲ့အီးမေးပါကျွန်တော်ဒီနေ့မှဖတ်ပြောချင်တာကအီးမေးတွေကပို့တာကောင်းပါတယ်ခင်ဗျပြည့်စုံပါတယ်ခင်ဗျကျွန်တော်တို့အချိန်အကန့်အသတ်အရာကောင်းနှုတ်ပြီးတော့ခြုံပြီးတော့ဖော်ပြပေးတာကိုနားလည်ပေးပါလို့ကျွန်တော်ပန်ကြပါတယ်နောက်လောက်ရေးဖတ်ပြပါအောင်
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တက်မတော်နဲ့အေးလက်နက်ကန်အကြမ်းဖက်တမားတို့ရဲ့ပြင်းထန်လာနေတဲ့တိုက်ပွဲအခြေအနေတွေကြောင်းနဲ့အင်တာနက်လိုင်းဖြတ်တောက်လိုက်တာဟာစစ်ရေးပြူဟာအောင်မြင်လို့သူတွေအတွက်အကျိုးကျေးဇူးတစုံတရာရှိနိုင်ပေမဲ့စစ်မြေပြင်ရဲ့တားကောင်ဘဝရောက်နေကြတဲ့ပြည်သူတွေအတွက်ဆိုးကျိုးတွေရာပြင်ဆင်ကြရတယ်လို့ယူဆမိပါတယ်တဲ့စစ်ရေးရှူတောင်တစ်ခုတည်းကိုအမိပြုပြီးတော့အင်တာနက်လိုင်းတွေဖုန်းလိုင်းတွေဖြတ်တောက်လိုက်တဲ့အတွက်စစ်ပွဲတွေနဲ့မသက်ဆိုင်တဲ့စစ်ရှောင်ပြည်သူတွေမှာမိသားစုဝင်အချင်းချင်းဆက်သွယ်ဖို့ခက်ခဲသွားပြီးတော့အစိုးရအပါအဝင်အကူအညီတောင်းခံလို့ရမယ့်သူတွေစီအကူအညီတောင်းခံဖို့ခက်ခဲသွားပါတယ်တဲ့ဒါကြောင့်ပြည်သူတွေအတွက်ဘာအကျိုးမှမရှိပဲကြွေးကြော်သံအမျိုးမျိုးနဲ့စစ်ခင်းနယ်မြေလူနေကြတဲ့စစ်ခေါင်းဆောင်တွေအားလုံးကိုပြောချင်တာကအပြစ်ခတ်တွေအများရက်ကြပါဆိုပြီးတော့ရေးထားပါတယ်ရှင
်ဂျေဇုတင်ပါတယ်ခင်ဗျာဒီသခိုင်းတိုင်းဒေသကြီးအင်းတော်မျိုးကဦးစိုးတန်ဦးရဲ့ Facebook မှာရေးထားတဲ့ comment ပေါ့ရခိုင်မှာအင်တာနက်ထပ်ထားတာမကြိုက်ပါဘူးဒီလိုလှုပ်ချင်းကရခိုင်လူထုကိုအေးအေးပဲပို့ပြီးတော့ရရင်သွားစေနိုင်ပါတယ်ပို့ပြီးတော့နှိမ်နှင်းရလာခတ်သွားပါလိမ့်မယ်အင်တာနက်မရှိလေဖုန်းနဲ့ဆက်သွယ်ကူညီကြလိမ့်မယ်ဖုန်းဆက်မရရင်လူကိုယ်တိုင်သွားပြီးဆက်သွယ်ကူညီကြလိမ့်မယ်ရခိုင်ပြည်သူတွေများများပါဝင်လာရင်နိုင်ငံရေးအရကိုစီးရေးရပါကြာဆုံးလိမ့်မယ်ဒီတော့ပြဿနာကမရှုပ်ထွေးခင်ပြန်ဖွင့်ပေးလိုက်တာကောင်းပါလေလို့စကိုင်းတိုင်းဒေသကြီးအင်းတော်မျိုးကဦးစိုးတန်ဦးကကျွန်တော်တို့ comment မှာရေးထားပါတယ်ဒီခေါက်တော့ဒိုင်းဆွေးနွေးမဲ့နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်သူကတော့ထိုင်းနိုင်ငံကပါကိုသီးလည်းမူပါကိုသီးလည်းမူဆွေးနွေးပါခင်ဗျဟု
တ်ကဲ့ခင်ဗျအင်တာနက် line ပိတ်လိုက်တာကတော့ဒါတရင်မောင်ထတာတော့ကျွန်တော်တို့အမြင်ကတော့ထောက်ခံလို့မရဘူးဗျဘာဖြစ်လဲဆိုရင်တော့ဘူးရင်ကြတွေကိုသွားပြီးတော့တက်ခိုက်တော့ကတော့တရင်မောင်ချောက်တော့သူတို့သွားပြီးတော့အကြိုက်လောက်သွားတာကိုကျွန်တော်တွေ့ရတယ်ခင်ဗျအဲဒါကြောင့်မို့လို့ဒရင်ဒီကိုနော်ပြန်တော့ဖွင့်ဖို့ကျွန်တော်လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဂျေဇုတင်ပါတယ်ကိုသီးလည်းမူကြီး ကျွန်တော်တို့နောက်ထပ်ပင်တိုင်ဆွေးနွေးသူဒူကတော့ကျွန်တော်တို့အခုချိန်ထိမရသေးပါဘူးဆိုတော့နောက်ထပ်အီးမေးလ်တစ်စောင်ကိုပဲကျွန်တော်တို့သွားလဲရအောင်ပါနန်းလောက်ရေဒီတစ်ခါတော့ကျွန်တော်တို့ရန်ကုန်တက္ကသိုလ်ကကိုကျော်လင်းပေးပို့ဆွေးနွေးထားတဲ့အီးမေးလ်လေးပါနန်းလောက်ဖတ်ပြပါခင်ဗျဟုတ်ကဲ့ပါရှင်
သူရေးထားတာကတော့ရခိုင်ပြည်မြောက်ပိုင်းမှာအင်တာနက်ပိတ်တာမလို့အပါဘူးတဲ့အစ်စ်နံပါတ်တစ်ကအစိုးရပြောသလိုအမုန်းစကားကိုလည်းတားဆီးရမရောက်ဘူးအကြောင်းကအမုန်းစကားဆိုတာနှစ်ဖက်စလုံးကပြောကြလိုပါတယ်နံပါတ်နှစ်ကတော့အေအေကိုနှိမ်နှင်းရလဲမရောက်ပါဘူးတဲ့အကြောင်းမှာအင်တာနက်ဖြတ်လိုက်လို့တိုက်ပွဲရော့သွားရပ်သွားတာလည်းမရှိပါဘူးတဲ့နံပါတ်၃ကတော့
ဒါဟာတာမန်ရခိုင်လူတို့ကိုယ်တော်ခွဲခြားဖိနှိပ်ရရောက်ပါတယ်ပညာရေးကျန်းမာရေးစီးပွားရေးစတဲ့နယ်ပယ်အရက်ကိုထိခိုက်စေပါတယ်တဲ့တခြားဒေသတွေမှာတိုက်ပွဲဖြစ်ရင်ဒီလိုမဖြတ်ဘဲနဲ့ရခိုင်ဒေသမှာမှဒီလိုလုပ်တာဟာတိုင်းရင်းသားအချင်းချင်းအောင်ခွဲခြားရောက်ပါတယ်ဆိုပြီးရေးထားပါတယ်ရှင်ကိုကျော်လင်းရန်ကုန်တက္ကသိုလ်ရဲ့မှတ်ချက်ပါခင်ဗျဒီတစ်ခေါက်တစ်ခါကျွန်တော်တို ပါတီအန်အန်ဒီအစိုးရနဲ့ရခိုင်လူလူကြားမှာပို့ပြီးတော့မှယုံကြည်မှုတွေကြားဆင်းသွားမှာကိုစိုးရင်ပါတယ်တဲ့ပြီးတော့ဒီလောက်ရက်တွေကရခိုင်လူလူကိုအေးအေးရခိုင်တက်တော်တွေကိုတွန်းပို့တယ်လို့ဖြစ်မနေဘူးလားဆိုပြီးမေးချင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်ဟုတ်ကဲ့မဆုကိုကျေးဇူးပါခင်ဗျာသူကတော့ဒါမဆန်ကြားကနေပို့ပြီးတော့ဆွေးနွေးထားတာပါဆိုတော့ကိုတက်နိုင်အခုကိုတက်နိုင်တို့ဒီအဲ့ဒီ
င်နေတာဆိုတော့စစ်တွေမှာတော့လောလောဆယ်အသိကြီးနေကြအင်တာနက်သုံးရတာတော့
ဟုတ်ကဲ့ဟုတ်ဟုတ်ကဲ့ဟုတ်ကဲ့
တင်းမျိုးတွေတော့တင်းမျိုးတွေကပိတ်ထားဆိုတော့လေတောင်ပိုင်းလေးအသိကြီးလေဆိုတော့ဒီ
အော်ကိုတက်နိုင်ဖုန်းကလည်းပဲလိုင်းကျသွားတယ်ထင်ပါရဲ့ကဲကျွန်တော်တို့တော်တော်ရှင်တူပဲလှည့်အောင်ပါခင်ဗျာဒီတစ်ခေါက်ကတော့သူကတချင်းတီနေဝိုင်းမော်မျိုးကပါဥတုခေါင်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်ဥတုခေါင်ဆွေးနေပါခင်ဗျာ
ဟုတ်ကဲ့ပါဗျာဒီနေ့အနေနဲ့ကျတော့မြန်မာနိုင်ငံမှာအမတော်ကတော့အနာအရှိဆုံးတော့မြင်ပါတယ်ပထမအနေနဲ့ကျတော့ဒီတော့ဒီအနေနဲ့ကအခုလိုပိတ်ဆို့ချင်းကတော့အစူရကပိတ်ခိုင်းတာလားမဟုတ်ဘဲနဲ့တမတော်ကပိတ်ခိုင်းတာလားပေါ့အဲ့ဒါဆိုရှယ်အနေနဲ့မြင်ချင်တာပေါ့
ဟုတ်ကဲ့အဲ
့ဒါလည်းကြည့်ပ
ြဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့တက်ပြအဲ့ဒါတပြအနေနဲ့ကျတော့ဥပကောင်းဆုံးညာနဲ့အစိုးရကောင်းဆုံးများကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေရဲ့အခွင့်အရေးကိုလေ့လာပေးပြီးမှကျွန်တော်တို့ပြည်သူတွေရဲ့ဆုံးစွာပြည်သူတွေကဒီကထားထားပေးဖို့အောင်ဆိုချင်တာပေါ့ကျွန်တော်အနေနဲ့ကျတော့
ဟုတ်ကဲ့ပါဦးသူကောင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျအစိုးရကပိတ်တာလားတမတော်ကပိတ်တာလားဆိုတော့ဟုတ်ကဲ့အစိုးရကပိတ်တာလားတမတော်ကပိတ်တာလားဆိုတော့ကျွန်တော်တို့တည်တည်ချာချာရှင်းရှင်းလင်းလင်းမသိရပါဘူးအချိန်ပိုင်းမှာတော့ကျွန်တော်တို့ပြောသွားပါတယ်ဆိုတော့ဒါကတော့နောက်မှပဲထိထွက်လာမလားကျွန်တော်တို့စောင့်ကြည့်ကြတာပေါ့ခင်ဗျာတော့အဲဒီတစ်ခေါက်တော့နောက်ထပ် email တစ်စောင်ပဲကျွန်တော်လှည့်ရအောင်ပါမတ်စုမွေကြီးကျွန်တော်တို့မလေးရှားမှာလက်ရှိတော့မလေးရှားမှာနေတာပေါ့လေသူကစစ်တွေဒေတာကန်လို့ပြောပါတယ်မတ်ခင်တစဉ်ဖြူရေးပို့ထားတဲ့ email လေးပါဖတ်ပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ internet ဖြတ်လိုက်လို့ဘာအကျိုးရှိသလဲဆိုတာနဲ့ဆွေးနွေးရရင်တော့နိုင်ငံအတွက်ရောပြည်သူတွေအတွက်ပါလုံးဝအကျိုးမရှိဘူးလို့ပြောချင်ပါတယ်ရှင်နဲ့နောက် internet ပိတ်လိုက်တာကတော့နိုင်ငံအတွက်ရောပြည်သူတွေအတွက်ပါအကျိုးမရှိဘူးဆိုတာနိုင်ငံခေါင်းဆောင်တွေကသိပါတယ်။စင်ကန်းတော်တိုးသတင်းတွေကိုအမှောင်ချလိုက်တာပါပဲရှင်။အဲ့တော့ရခိုင်မှာစီးပွားရေးသမားတွေအရန်နစ်နာရတယ်လို့ရခိုင်လူငယ်တွေအွန်လိုင်းပေါ်မှာလေးလာတင်ယူနေတဲ့ပညာရေးတွေလည်းဆက်မတင်လို့မရတော့ပါဘူး။အခုလိုမျိုးလှုပ်လိုက်တာကလူအခွင့်အရေးချိုးပေါက်ကြလဲကြပါတယ်ဆိုပြီးကျွန်မမြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဒေါက်တာလီလိုင်းမော်ကတည်းဆွေးနွေးမဲ့တော်တော်ရှင်တူအလှည့်ပေးပါမယ်။သူကအမေရိကန်မှာနေထိုင်တဲ့ကိုလှမောင်ပါ။ကိုလှမောင်ဆွေးနွေးပါခင်ဗျာ။
ဟုတ်ကဲ့ပါကျေးဇူးပါဗျာဟိုအခုလိုအင်တာနက်ပိတ်လိုက်တဲ့အတွက်ကြောင့်ဟိုလူခွေချစ်ပေါက်တယ်လို့ပြောကြတဲ့လူတွေအတွက်တော့ကျွန်တော်ကတော့ဟို ICJ ပဲကြည့်ပါဗျာဟိုဒီစစ်တပ်ကလူခွေဆိုတာကိုမသိပါဘူးနားမလည်ပါဘူးဒါကြောင့်လည်း ICJ ရောက်တာပေါ့အဲ့တော့ကျွန်တော်ပြောချင်တာဒီလိုပါဗျာဟိုအခုလိုဖြတ်တောက်တာကတော့ဒီစစ်မှဒီအင်အားကြီးတဲ့လူပေါ့လောက်ပိုင်ခွင့်ရှိတဲ့လူတွေကတော့လောက်ကြတာပါပဲဟိုဟိုသူတို့မတွန်းလှန်နိုင်အောင်သူတို့ပိတ်ဆို့တာဖြတ်ကြည့်လိုက်တဲ့ပုံစံမျိုးလောက်တာပါဟောနောက်တစ်ခုကအပြုတ်ဟိုပြုတ်ချင်တဲ့ဟို wifi စစ်စင်ရလို့ပုံစံမျိုးလဲလောက်လာနိုင်កောင်းလောက်လာမယ်လို့လဲကျွန်တော်ကထင်ပါတယ်အဲနောက်တစ်ခုကတော့ဟိုအဓိကပြောချင်တာကတော့ ICJ ပြဿနာလဲရှိနေတယ်နောက်ဟိုတစ်ဖက်မှာဘင်္ဂါလီရေးတွေလဲရှိနေတဲ့တဲ့ကြောင့်ရခိုင်တွေကိုတနည်းအားဟိုသူတို့ဟိုစစ်သူတို့တတ်မှတ်ထားတဲ့တနည်းအားရောက်အောင်ထားပြီးတော့သူဂျားကအနေနဲ့တော့ထားဖို့သူတို့အင်တာနက်တွေဖတ်တော့တာအဲ့လိုလို့မြင်ပါတယ်ဗျ
ဟုတ်ကဲ့ဟိုကိုကုလမောင်ကျွန်တော်ကုလမောင်ကိုခုနပြောရတဲ့ထဲကပြန်မေးချင်တာလေးတစ်ခုဒီလိုမျိုးဖြတ်လိုက်ပြီးတော့ဖြတ်လေးဖြတ်ပဲဖြတ်ငါးဖြတ်ပဲဖြတ်လိုက်ပြီးတော့
ဟိုအပြုတ်တိုက်လို့ကိုရနိုင်တယ်လို့ကိုလုံးမှထင်းတယ်လားဘယ်လိုယူဆလဲအော်အပြုတ်တိုက်လို့ရပါတယ်ဆိုတာကျွန်တော်တို့ဒီဟိုကိုကျွန်တော်တို့ပြပါတယ်ဟိုထောက်ပိုင်းပုံစံဘူးလေထောက်ပိုင်းမှာဒီဟိုကရင်ရွာတွေဟိုအကုန်လုံးဟိုဖြတ်ကြီးအဲ့လိုဖြတ်ပြီးတော့အကုန်လုံးကရင်ပေါက်ချပြီးတော့အဲ့ခက်ကတော့လုံးလို့ရလို့ပေါ့နော်အခုတော့ရရမရတော့မသိဘူးအကုန်လုံးပုံလေးကြကြကြကြရွာတွေကအကုန်လုံ ဒီကတို့တဲ့ဒီတတိယအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာတရားလီလိုက်အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစီ
စီစဉ်တင်ဆက်သူကိုကြကြသိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်ရီလိုက်အစီအစဉ်မှာရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနားလောင်ပြောပြပေးပါရှင်
coronavirus ကိုဆက်မှုကြောင့်အမေရိကန်နိုင်ငံသားသူယောဂစတင်ပြန်လာရဝူဟန်မှာတည်ဆုံသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်သံရုံးကဒီကနေ့အတည်ပြုပါတယ်အသက်60အရွယ်အဲဒီလိုဟာဖေဖော်ဝါရီလ6ရက်နေ့မှာတည်ဆုံသွားတာပါဂျပန်နိုင်ငံသားတယောက်လည်းနမိုနီယာအဆုတ်ရောင်ယောဂနဲ့ဝူဟန်မှာတည်ဆုံခဲ့တာကလည်းကိုရိုနာဗိုင်းရပ်စ်ကိုဆက်ပြန့်နေတဲ့တရုတ်နဲ့တခြားနိုင်ငံတွေအတွက်ယောဂကာကွယ် ကျားဆိုရင်မူရီတိုးလာနေတယ်လို့စူပါမားကတ်တွေမှာလည်းအိမ်သာသုံးဆက်ကူတွေခောက်ဆွဲချက်တွေနဲ့ဆန်လို့ရိတ်ခါတွေပြက်လာကုန်တယ်လို့ကုန်တိုက်တွေမှာလည်းစီးပွဲဖို့အတွက်လူတွေတန်းစီနေကြတာပါစီကုံမှာကိုရိုနာကူးစက်ခံရသူ၃၃ရှိနေပြီးတော့ထပ်ပြီးကူးစက်ခံရတဲ့လူနာတွေအနေနဲ့အရင်ကကူးစက်ခံရရမျိုးမရှိတယ်လို့တရုတ်ကိုခီးထွက်ခဲ့တဲ့သူတွေမဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ
ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့ Videx Zone ရဲ့ဖြစ်ပါတယ်ရှင်။ဒီမှာကစုမမဒီညာပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းညစေနိုင်ကနေ၁၇နာရီအထိတစ်ချိန်ပြန်ပြီးထုတ်လင်းပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းဆောင်နိုင်ကနေ၇နာရီအထိထုတ်လင်းပေးမဲ
This program has come to you from the Voice of America, Washington.